Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဆွေးကြပါပါခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ30ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2540 51နဲ့ VOA ရဲ့စာမျက်နှာ VOA ရဲ့ YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါခင်ဗျာဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျွန်မကခင်ဗျောတက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့တူညညာပေးပါမယ်။အာဖဂန်စ္စတန်နိုင်ငံကာဘူးလေစိတ်မှာအာဖဂန်ခြေစိုက် ISIS တွေကြောင့်အဖွဲ့ကားတစ်စီးကိုအဝေးထိန်း drone နဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ American စစ်တပ်ကပြောပါရယ်။ကာဘူးလေစိတ်ကစစ်တပ်ရင်းနဲ့အသေးခံဘုံခွဲမှုမှာကြာဆုံးသွားတဲ့ American စစ်သည်တွေရဲ့မိသားစုဝင်တွေကိုသမ္မတ Joe Biden တွေ့ဆုံခဲ့ပါရယ်။ Hurricane Ida ဟာဒေတိုင်နှုန်းတစ်နာရီမိုင်150နဲ့ American တောင်ပိုင်း Louisiana ပြည်နယ်ကုန်းတွင်းပိုင်းကိုဝင်ရောက်လာပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုညံဝင်းအောင်
โอเคပါခင်ဗျာအဲ့လိုထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေအပြင်မြန်မာနိုင်ငံမှာပရဟိတလုပ်နေတဲ့လူငယ်လေးတူဦးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကချိန်ချောက်ဖမ်းဆီးသွားပါတယ
်ဘုရားကနေပြီးတော့မင်းကဆယ်ရဲထွက်လာဆိုခလေးရဲကြောင်ပြီးတော့ဟုတ်ကျွန်တော်ဆယ်ရဲထွက်ပါဆိုအေးမင်းအခုအင်ဂျင်နီယာလားမလာလို့ရှင်မင်းလေဘာလို့ဘူးရှင်ချင်းဆောင်းရမယ်လို့ပြောရ
ချက်သတင်းပေးဖို့ချက်မှာအပြည့်စုံကိုကြားရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့တိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြပေးမှာဖြစ်ပါတယ်ဗျာ
။နောက်ထပ်တိုက်ခိုက်မှုနဲ့ကျုံ့နိုင်တယ်လို့သတိပေးထားတဲ့ကာဘူးလေစိတ်အတွက်အန်ရယ်ရှိနိုင်တဲ့ပုံစံတွေ့နေရတဲ့မော်တော်ယာဉ်တစ်စီးကိုအမေရိကန်ကတနင်္လာနေ့မှာလေကြောင်းကနေတိုက်ခိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံဟမစ်ဂဇိုင်းနိုင်ငံတကာလေစိတ်အတွက်ချိန်ချောက်မှုဖြစ်နေတဲ့အာဖဂန်ခြေစိုက် ISIS တွေအဖွဲ့ IS ခိုရာဇန်ရဲ့မော်တော်ယာဉ်တစ်စီးကိုအမေရိကန်စစ်တပ်ကနေအဝေးထိန်း drone နဲ့တိုက်ခိုက်ဖျက်ရှားလိုက်တယ်လို့အမေရိကန်စစ်တပ်ပြောခွင့်ရဗိုလ်ကြီး Bill Urban ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။တိုက်ခိုက်မှုကပြစ်မှတ်ကိုတည်တည်ချာချာထိမှန်မယ်လို့ယုံကြည်တယ်လို့ဒီရင်ကနေကြီးမားတဲ့နောက်ထပ်ပောက်ကွဲမှုတွေဆက်တွေ့ရတဲ့အတွက်ဒီရင်ပေါ်မှာဖောက်ခွဲပစ္စည်းအတော်များများရှိနေတာကိုပြနေတယ်လို့လည်းပြောပါတယ်။ကျက်တဲ့ရင်းနေကာဘူးလေစိတ်အသေးခံဘုံခွဲတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာလို့ဒီဖွဲ့ကကြေညာခဲ့တာဖြစ်ပြီးဒီတိုက်ခိုက်မှုကနေအမေရိကန်တပ်သား73ယောက်နဲ့အာဖဂန်190တဲ့မင်းနဲ့တေဆုံးခဲ့ရပါတယ်။အမေရိကန်ဘက်ကတောက်ကြနေမှာပဲလေကြောင်းနဲ့တုံ့ပြန်တိုက်ခိုက်ခဲ့တဲ့အတွက်ဒီအကြမ်းဖက်အဖွဲ့ဝင်အ ਨੇ ဆုံး2ဦးသေဆုံးခဲ့ရပါတယ်။လေစိတ်ဝင်းကျင်မှာနောက်ထပ်တိုက်ခိုက်မှုတွေလှုပ်လာနိုင်တဲ့အန္တရာယ်ရှိတဲ့အတွက်လေစိတ်ဝင်းကျင်မှာအမေရိကန်နိုင်ငံသားတွေမနေကြဘူး။ကာဘူးအမေရိကန်တန်ယုံကတိုက်တွန်းခဲ့ပါတယ
်။အာဖဂန်နစ္စတန်မှာရှိတဲ့နိုင်ငံသားတွေရောအခြားနိုင်ငံကထုတ်ပေးထားတဲ့ခီးသွားလာခွင့်စာအုပ်ကင်ဆောင်ထားသူအာဖဂန်လူမျိုးတွေပါအာဖဂန်ကနေဘေးကင်းလုံခြုံစွာထွက်ခွာသွားနိုင်တယ်လို့တာလီဘန်တွေကကတိပေးထားကြောင်းအမေရိကန်အပါဝင်ဒါဇင်နဲ့ချီတဲ့နိုင်ငံတွေကနေတနင်္ဂနွေနေ့မှာပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်နိုင်ငံသားအတိုင်းပြည်တစ်ခုခုမှာရွှေပြောင်းအခြေချဖို့ရွေးချယ်ခံထားရတဲ့အာဖဂန်နိုင်ငံသားတွေအတွက်လိုအပ်တဲ့ဆရဲဆရန်ကိစ္စတွေကိုသက်ဆိုင်ရာနိုင်ငံတွေကဆက်လက်ကူညီဆောင်ရွက်ပေးသွားမယ်လို့အဲ့ဒီကြေညာချက်ထဲပါဝင်လက်မှတ်ထိုးထားတဲ့နိုင်ငံတွေကသဘောတူထားတာပါသတင်းသမားတွေအပါအဝင်အစိုးရအရာရှိဟောင်းနေနဲ့အရက်ဖက်တက်ကြွလှုပ်ရှားသူတွေပါဝင်တဲ့ထောင်ပေါင်းများစွာသောပြည်သူတွေဟာနောက်နိုင်ငံတွေကကယ်ထုတ်နေတဲ့အစီအစဉ်ရဲ့နောက်ဆုံးရက်မတိုင်ခင်နိုင်ငံကနေထွက်ခွာသွားနိုင်ဖို့ရန်သူတွေဝိုင်းထားတဲ့ကဘူးနိုင်ငံတကာလေစိတ်ကယ်ဆယ်ရေးလင်ပေါ်လိုက်ပါနိုင်ရေးအလူအရက်ကြိုးပမ်းခဲ့ကြပါတယ်။လုံခြုံစွာထွက်ခွာသွားနိုင်တယ်လို့တာလီဘန်တွေဘက်ကကတိပေးထားပေမဲ့လည်းပြည်ရင်းပြည်ပအကဲခတ်တွေကတော့တန်တရားနဲ့စောင့်ကြည့်နေကြဆဲဖြစ်ပါတယ်ဗျာ
အာဖဂန်နစ္စတန်နိုင်ငံကာဘူးလေစိတ်မှာပြီးခဲ့တဲ့ဇက်တရီနေ့အသေးခံဘုံခွဲတိုက်ခိုက်မှုအတွင်းတည်ဆုံးခဲ့တဲ့အမေရိကန်စစ်သည်73ဦးရဲ့မိသားစုဝင်တွေကိုသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဂရော့ဂျိလ်ဘိုင်ဒန်တို့တွေ့ဆုံပြီးကြာဆုံးသွားတဲ့စစ်သည်တွေကိုဂုဏ်ပြုခဲ့ပါတယ
် Joe and I are just getting back from Dover Air Force Base up on my home state where we met with the families of
အာဖဂန်နစ္စတန်မှာကြာဆုံးခဲ့တဲ့တရားကောင်းစစ်သည်73ဦးရဲ့မိသားစုဝင်တွေကိုဂျိုးနဲ့ကျွန်တော်တို့အခုပဲကျွန်တော်ဇာတိပြည်နယ်ကဒိုဗယ်လေတဲ့အခြေစိုက်စခန်းကနေပြန်တွေ့ဆုံပြီးတော့ဒိုဗယ်လေတဲ့အခြေစိုက်စခန်းကနေပြန်လာခဲ့တာပါသူတို့လေးတွေဟာနိုင်ငံအတွက်အသက်ပေးသွားကြတာပါသူတို့အတွက်ရောမုံတိုင်းအန္တရာယ်ရှိတဲ့လူဝီဇီယားနာအတွက်ပါကျွန်တော်တို့ဆူတောင်းကြပါစို့လို့သမ္မတကဝါရှင်တန် DC ဗဟိုအစုအရေးပေါ်စီမံခန့်ခွဲရေးဌာနမှာမကြာသေးခင်ကပဲပြောကြားခဲ့တာပါအ မေရိကန်ကြာဆုံးစစ်သည်73ဦးကအသက်20ကနေ32နှစ်ကြာလူငယ်လူရွယ်တွေဖြစ်ပြီးသူတို့အထက်က5ဦးကအသက်20အရွယ်ပဲရှိသေးတာပါသူတို့ရဲ့ကျွမ်းကျင်တဲ့ရုပ်လောင်းတွေကိုဒလဝဲပြည်နယ်ဒိုဘလီရက်အခြေစိုက်စခန်းကိုပြန်လည်တည်ဆောင်လာပါပြီနိုင်ငံရခြားမှာတိုက်ခိုက်ရေးတာဝန်ထမ်းဆောင်ရတဲ့ကြာဆုံးခဲ့ရသူတွေရဲ့ရုပ်လောင်းတွေကိုထုံးစံအတိုင်းစစ်အခမ်းအနားနဲ့ဂုဏ်ပြုတည်ယူခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်မှာတာလီဘန်တွေထိန်းချုပ်ခဲ့ပြီးတဲ့နောက်အာဖဂန်ကနေထွက်ခွာမဲ့သူထောင်နဲ့ချီရှိနေတဲ့ကာဘူးလေဆိပ်မှာကျက်တပရီနေကအသေးခံဘုံခွဲတိုက်ခိုက်ခံခဲ့ရတာဖြစ်ပြီးဒီအသေးခံဘုံကြောင့်အမေရိကန်စစ်သည်တွေအပြင်အာဖဂန်နိုင်ငံသား190တဲ့မနယ်လဲတေဆုံးခဲ့ရပါတယ
်။ပြည်နှစ်သမရအီမန်နူရယ်မက်ခရွန်ဟာအီရတ်နိုင်ငံမြောက်ပိုင်းမိုဆူးမြို့ကိုရောက်ရှိနေပါတယ်။မိုဆူးမြို့ဟာ2019ခုနှစ်တုန်းက ISစစ်သွေးကြွအုပ်စုတွေကိုတင်းနှီးရေးစစ်ပွဲမှာမရှိမလှပျက်စီးရိုယွင်းခဲ့တဲ့မြို့ဖြစ်ပါတယ်။ပြည်နှစ်သမရကအကြမ်းဖက်သမားတွေကိုဒေသတွင်းအစိုးရတွေနဲ့လက်တွဲပြီးတိုက်ခိုက်သွားမယ်လို့တနင်္ဂနွေနေ့ကကတိပြုလိုက်ပါတယ်
။ We will do whatever we can shoulder to shoulder with the government of the region and with the Iraqi government to fight against this
အကြမ်းဖက်ဝါဒတိုက်ဖျက်ရေးအတွက်ကျွန်တော်တို့ဟာအီရတ်အစိုးရအပါအဝင်ဒေသတွင်းအစိုးရတွေနဲ့ရင်ပေါင်တန်းပြီးလုံနိုင်တာမှန်သမျှကိုလှုပ်ဆောင်သွားမှာဖြစ်ပါတယ်ဒီအစိုးရတွေနဲ့အတူငញ្ញမ်းရေးတည်ဆောက်ရေးကိုလည်းဆောင်ရွက်သွားမှာဖြစ်ပါတယ်လို့သူကပြောသွားတာပါမစ္စတာမက်ခရွန်ဟာသူ့ရဲ့ခရီးစဉ်ကိုအစွန်းရောက်သမားတွေရဲ့အုပ်စိုးမှုကာလအတွင်းပျက်စီးယိုယွင်းသွားခဲ့တဲ့ကက်သလစ်ဘုရားကျောင်းတစ်ခုကိုတွားရောက်လည်ပတ်ခြင်းနဲ့စတင်ခဲ့တာဖြစ်ပါတယ်အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးလည်းဖြစ်တဲ့မိုဆူးမြို့ဟာ IS တို့ကြီးစိုးစဉ်ကာလအတွင်းအုပ်ချုပ်ရေးနဲ့ဗန္ဓာရေးဆိုင်ရာအချက်အချာကြတဲ့မြို့တစ်ခုဖြစ်ပြီးဒီမျိုးပြန်လဲလွမြောက်ရေးအတွက်6လကြာအပြင်းထန်တိုက်ခဲ့ရပါတယ်။နောက်ဆုံး2019ဇူလိုင်လမှာပြန်လဲလွမြောက်လာတာဖြစ်ပါတယ်။ IS2 ဟာအီရတ်နဲ့ဆီးရီးယားစစ်မြေပြင်တွေမှာအရေးနိုင်သွားပြီဖြစ်ပေမဲ့သူတို့ရဲ့လျှို့ဝှက်အဖွဲ့ဝင်တွေကတော့အဲ့ဒီနှစ်နိုင်ငံစလုံးမှာဆက်လက်လှုပ်ရှားနေဆဲဖြစ်ပြီးလူအများအများတီးဆုံးခဲ့ရတဲ့ဂျာတာဗရီနီကအာဖဂန်နိုင်ငံကကဘူးလီစိတ်တိုက်ခိုက်မှုမှာလဲပါဝင်ခဲ့ကြတာဖြစ်ပါတယ်ဗျာ။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12113ညာဘိုင်းဒိုမီတာ40 kHz 9613ညာဘိုင်းဒိုမီတာ51 kHz 9809နဲ့ဘိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒီရေအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်Hurricane Ida ဟာအနည်းကြီးတဲ့ပြန်အဆင့်လေး Hurricane ဖြစ်နေပင်လယ်ခွေ့ကန်ယူရန်ပြည်နယ် Louisiana ကိုတနင်္ဂနွေနေ့မှာဝင်ရောက်လာပါပြီ။ဒါဟာပြည်နယ်တွင်အပျက်စီးများခဲ့ရတဲ့ Katrina Hurricane ဝင်ရောက်ခဲ့တဲ့16နှစ်မြောက်နှစ်ပတ်လည်နေ့လည်းဖြစ်ပါတယ်။သမ္မတ Joe Biden ကတနင်္ဂနွေနေ့မှာပဲဒီ Hurricane အတွက် Louisiana နဲ့ Mississippi ပြည်နယ်တွေကိုအရေးပေါ်အခြေအနေကြေညာကြောင်း Washington DC ကဗဟိုအစိုးရရဲ့အရေးပေါ်စီမံခန့်ခွဲရေးဌာနဖီမာဌာနချုပ်မှာလက်မှတ်ရေးထိုးပြီးအမိန့်ထုတ်ပြန်လိုက်ပါတယ်။ Hurricane Ida ဟာလေတိုက်နှုန်းတနအီကိုမိုင်150ဝန်းကျင်နဲ့ဝင်ရောက်လာတာလို့ NHC မေဂရမ်မျိုးသား Hurricane Center ကနေသတင်းထုတ်ပြန်ပါတယ်။ Hurricane 3ပေးချက်တွေကို Louisiana ပြည်နယ် Intracoastal City ကနေပလဲမြို့ဝနဲ့ New Orleans မြို့တွေမှာထုတ်ပြန်ထားပါတယ်။2005ခုနှစ်ဩဂုတ်လ29ရက်ကဝင်ရောက်ခဲ့တဲ့ Katrina Hurricane တုန်းကပြန်အဆင့်သုံးပဲရှိပြီးလူဇီယန်းနားပြည်နယ်တွင်လူပေါင်း1800ကျော်တေဆုံးခဲ့ရတယ်လို့ဂျေကာတာကြိုးပေါက်ပြီးနယူအိုလန်းစ်မှာဆိုးရတဲ့ရေကြီးရေရှမ်းမှုတွေနဲ့ကြုံခဲ့ရတာပ
ါဂျာမနီနိုင်ငံမှာလူစုလူဝေးနဲ့ဆန္ဒပြတာကိုတားမြစ်ထားတဲ့ဂျားကပဲအစိုးရကချမှတ်ထားတဲ့ကိုဗစ်ကန့်သက်တားမြစ်ချက်တွေကိုမကျေနပ်လို့လူထောင်ပေါင်းများစွာဟာဘာလင်မြို့မှာတနင်္ဂနွေနေ့ကခြိတက်ဆန္ဒပြခဲ့ကြပါတယ်လူစုလူဝေးကြားမှာနှာခေါင်းစည်းတက်ရမယ်လို့တတ်မှတ်ထားတာရှိပေမဲ့ဆန္ဒပြပွဲမှာပါဝင်သူတချို့ကတော့နှာခေါင်းစည်းတက်မထားပဲဆေးမထိုးတာကဆွဲဆောင်မှုအသစ်တစ်ခုဖြစ်တယ်ဆိုတဲ့ဆိုင်းမုတ်တွေကင်ဆောင်ဆန္ဒပြခဲ့ကြတာပါဂျာမနီနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပဖို့တစ်လလောက်ပဲလိုတော့တဲ့အချိန်မှာအခုလိုဆန္ဒပြပွဲတွေထွက်ပေါ်လာတာပါဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲနေရာကိုဝင်ရောက်ရှင်ပြိုင်ကြမဲ့အလားအလာရှိတဲ့ရွေးကောက်ပွဲကိုယ်စားလှယ်လောင်းတချို့ကတော့သူတို့သာအနိုင်ရရှိခဲ့ရင်ကိုဗစ်နဲ့ပတ်သက်တဲ့လော့ခ်ဒေါင်းတွေထပ်ပြီးတော့မလုပ်ဘူးလို့ကတိပေးနေပါတယ်လက်ရှိဂျာမနီနိုင်ငံဟာကိုဗစ်သဒုဒ္ဓလှိုင်းကိုရင်ဆိုင်နေရပြီးတနင်္ဂနွေနေ့တရက်ထဲမှာကိုဗစ်အတည်ပြုလူနာ 8,400 ကျော်ရှိပါတယ
်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူကတနင်္ဂနွေနေ့မှာနောက်ထပ်အကူးစက်ခံရသူ 4,500 ကျော်ရှိနေတယ်လို့အိန္ဒိယအကြမ်းမာရေးဝန်ကြီးဌာနကပြောပါတယ်။ ဒါဟာအိန္ဒိယတောင်ပိုင်းကီရာလာပြည်နယ်တွင်မှကူးစက်မှုအများအပြားတိုးလာတာကြောင့်ဖြစ်ပါတယ်။အိန္ဒိယမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်သူ 32.8 သန်းလောက်နဲ့ကမ္ဘာမှာဒုတိယအများဆုံးကူးစက်ခံရတာဖြစ်ပြီးပြီးခဲ့တဲ့24နိုင်အတွင်းမှာနောက်ထပ်သေဆုံးသူက460ရှိနေတဲ့အတွက်အခုဆိုသေဆုံးသူစုစုပေါင်းက4,300ကျော်သွားပါပြီ။ကီရာလာပြည်နယ်မှာကောက်ရိပ်သိမ်းပွဲတော်ကျင်းပခဲ့တဲ့နောက်စနေနေ့မှာနောက်ထပ်ကူးစက်သူ3,100ကျော်ရှိခဲ့တဲ့အတွက်နေ့စဉ်ကူးစက်မှုစုစုပေါင်းရဲ့80ရာခိုင်နှုန်းလောက်ထိဖြစ်သွားတာပါ။ဒါကြောင့်ကူးစက်မှုတိတ်များတဲ့ဒေသအတွက်ပြည်နယ်အစိုးရကနေစနေနေ့မှာပဲအရေးပေါ်အခြေအနေမှအပအတော်လာတွေကန့်သက်တဲ့အမိန့်ကိုထုတ်ပြန်လိုက်ပါတယ်။ကမ္ဘာတစ်လုံးကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူဟာတနင်္ဂနွေနေ့ထိဆို216သန်းကျော်ရှိနေပြီးသေဆုံးရသူက4သန်းခွဲနီးပါးရှိနေပါပြီ။ကာကွယ်ဆေးထိုးနှံပေးသူကကမ္ဘာတစ်လုံးမှာတန်ပေါင်း5,200နီးပါးရှိနေတာပါ။အမေရိကန်နိုင်ငံကကူးစက်သူ39သန်းနီးပါးနဲ့အများဆုံးဖြစ်ပြီးကူးစက်သူ32သန်းရှိတဲ့ကျော်ရှိတဲ့အိန္ဒိယကဒုတိယအများဆုံးဖြစ်ပါတယ
်။အင်္ဂလန်မှာတနင်္ဂနွေနေ့ကကစားခဲ့တဲ့ပရီးမီးယားလိဘောလုံးပြိုင်ပွဲမှာတော့မန်ချက်စတာယူနိုက်တက်နဲ့တော့တင်ဟမ် ဟော့စ်ပါတို့အနိုင်ရရှိသွားပါတယ်။ Wolves နဲ့ Manchester United ပွဲတွေမှာတော့ Man U ကအင်ရှင် Wolves အသင်းကိုတကူးကူးမရှိနဲ့အနိုင်ရရှိသွားပါတယ်။ဒီပွဲမှာ Wolves ဘက်ကနေပြီးတော့ Goal Twin ဓာတ်တွေကိုအတော်များများရရှိပဲဖြစ်ပေမဲ့ကိုသွင်းတာတွေမသေးကြပဲဖြစ်ခဲ့ရပါတယ်။တနင်္ဂနွေမှာတခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုနားဆင်ရမှာဖြစ်ပါတယ်။ရန်ကုန်တိုင်းဒီစမ်းကြောင်းမြို့နယ်မုတ်တောင်ရက်ွက်မှာနေထိုင်ပြီးတော့ပရာဟိတလုံနေတဲ့အသက်18နှစ်အရွယ်လူငယ်တဦးကိုဖောက်ခွဲရေးတန်တရားနဲ့စစ်ကောင်စီတပ်နဲ့ရဲတွေကအိမ်မှာလာရောက်ဖမ်းဆီးသွားပြီးဩဂုတ်လ29ရက်နေ့မှာတော့ရွှေပြည်သာစစ်ကြောရေးစခန်းကိုပို့လိုက်တဲ့အတွက်မိသားစုဝင်တွေကစိုးရိမ်ပူပန်နေကြပါတယ်။ဒီအကြောင်း VOA သတင်းတော့မအေးမှာသတင်းပေးပို့ထားပါတယ်ဗျာ
။ရန်ကုန်မြို့စမ်းကြောင်းမြို့နယ်မုံတောင်ရက်ခွက်မှာနေထိုင်ပြီးပရိုက်တာလုပ်နေတဲ့မောင်ဇံရဲထုတ်ကိုစစ်ကောင်စီရဲလုံခြုံရေးတွေကနေအိမ်မှာဩဂုတ်လ28ရက်နေ့ညကလာရောက်ဖမ်းဆီးခဲ့တာပါဖမ်းဆီးချိန်မှာနေအိမ်မှာမရှိပေမဲ့မိခင်ဖြစ်သူဖုန်းကနေတဆင့်စစ်ကောင်စီရဲတွေကသူ့ကိုအိမ်ပြန်လာဖို့ပြောဆိုခဲ့ပြီးမိခင်ကိုဖမ်းမယ်လို့အကြက်ကန်ပြီးခေါ်ခဲ့တာကြောင့်လာရောက်အဖမ်းခံခဲ့တာလို့လည်းအမဖြစ်သူကပြောပြပါဗျာ
28ရက်နေ့မြောက်မှာဒီကဖောက်ခွဲနဲ့ပတ်သက်ပြီးတော့မောင်မျိုးဖမ်းမှုဆိုပြီးအိမ်လာကြတယ်မောင်မျိုးဆက်မေးနေရပေါ့ဒီအချိန်မှာဆက်မေးနေတဲ့အချိန်မှာငယ်လေးကမမေးကိုဖုန်းခတ်တယ်မမေးဘယ်ရွက်တွေရောဝင်နေပါသူကအမြဲအဲ့လိုဆက်ပြီးပြောတယ်မမေးကိုဖုန်းလို့ဘူးနေတော့ဘယ်ရွက်တွေရောဝင်နေပြီမမေးရဲ့ခဲ့တဲ့အဲ့လိုတော့အမြဲပြောတဲ့ခရီးပြီးတက်ရှင်တော့မမေးကိုဖုန်းကထွားတယ်ဆက်ဆက်ရဲရဲလက်ဆက်ရောက်နေရှင်မှာသူ့ဖုန်းဝင်လာတော့စပီကာဖွင့်လိုက်တယ်ဖွင့်လိုက်ပြီးတော့ဟိုဘက်ကနေပြီးတော့မင်းကဆက်ရဲထွက်လာဆိုခလေးရတယ်ကြောက်ပြီးတော့မတော့ဟုတ်ကျွန်တော်ဆက်ရဲထွက်ပါဆိုအေးမေးအခုအိမ်ပြန်လာရင်လားမလာလို့ရှင်မဲမေးကိုဘာလို့ကိုချင်းချင်းဖမ်းသွားမယ်ကိုပြောရဲ့ရှင်အဲ့လိုပြောရဲ့ရှင်မှာခလေးကလန့်သွားတော့နော်ခလေးကအခုကဆက်ပေါ်တော့မပြေသေးဘူးဆိုတော့သူ့ခေါင်းထဲမှာလည်းဟိုအတွေးပေါင်းကိုဝင်သွားပါလိမ့်မယ်အဲ့တော့သူချင်းချင်းပရာဟိတအတင်းရှိနေနေရနေပြီးတော့အိမ်လုံးရောက်လာရဲ့ရောက်လာပြီးတော့သူ့ပါအဖမ်းခံနေရရှင်ဖမ်းသွားတဲ့ချိန်မှာတော့မမေးပါစခန်းထိလိုက်သွားတော့24စခန်းမှာပဲထားရင်ပြီးတော့မှဟိုမမေးကိုပြန်လှည့်ပြီးတော့မနေ့ကမှအန်တီကိုပြန်လာခဲ့ပါဆိုပြီးပြောရဲ့မနေ့မမေးကိုတွားတဲ့ချိန်မှာတော့အော်29ရက်နေ့ဖြစ်သွားပါတော့29ရက်နေ့မှာမမေတို့တွားရခြင်းမှာတော့စခန်းမှာမရှိတော့မင်းရွှေပြည်သားဖြစ်ကျော်ကြီးကိုပို့လိုက်ပြီးလို့ပြောရခြင်းအခုထိတော့ရွှေပြည်သားဖြစ်ကျော်ကြီးမှာလို့ပဲတမျိုးတိထားရတယ
်အသက်18နှစ်အရွယ်မောင်ဇံရဲထော့ဟာဆယ်တန်းအောင်ပြီးသားကျောင်းသားတဦးဖြစ်ပြီးကိုဗစ်ကပ်ရောဂါကူးစက်မှုတွေဖြစ်နေတဲ့အချိန်မှာမြို့နယ်အတွင်းပရဟိတလုပ်ငန်းတွေကိုလုပ်ကင်နေသူတဦးဖြစ်တယ်လို့လည်းအမဖြစ်သူကပြောပြပါတယ်
ပီလူနာရီကိုသူတည်ပေးရမျိုးရေပီပီကြီးကိုဝတ်ပြီးတော့တည်ပေးရမျိုးရေပြီးလို့ရှိရင်ဟိုတက်ဖို့ကြီးကောက်ပြီးတော့အဲတုတ်တန်ပို့ပေးရမျိုးတင်းဆိုင်ပို့ပြီးတော့တချို့ကိုဆောင်ပေးရမျိုးသူအဲ့လောက်ထိလိုက်လုပ်ပြီ
းအသက်မပြည့်သေးတဲ့ကလေးတဦးဖြစ်တာကြောင့်မိသားစုကစိတ်ပူနေပြီးစစ်ကြောရေးမှာနှိပ်စက်ညှဉ်းပန်းခံရမှာကိုစိုးရင်ပူပန်နေတယ်လို့လည်းပြောပြပါဗျာ
အေးရောက်လို့ရောက်သွားမယ်မသိရဲတော့ဗတ်အောက်ခစ်ကြီးနေရရှိရှုရှင်တော့တခြားပင်ကြီးအောင်ဝဲပူပြီးတော့ဖြစ်နေလဲဆိုတော့တကယ်ကိုအတိအကျမသိရသေးတော့တအားစိတ်ပူရခြင်းပြီးတော့ဟိုတစ်ခေါက်ကလည်းစကူးနဲ့အရွယ်ကောင်းလေးပါသွားပြီးတော့မှစစ်ကြောရေးမှာစပြီးတော့မှအလောင်းကိုဆယ်ရင်းနဲ့လာရှိသွားပြီဆိုတော့အထီးကကြားထားတော့ဟိုတအားစိတ်ပူရမလို့ကို့မောင်ကို့သွေးသားဖြစ်နေတဲ့တော့ကတော့တအားစိတ်ပူရခြင်းဟိုဘလုံးနီးနဲ့ဆက်ပြီးတော့ဘာလို့လို့လောက်အောင်လည်းမသိဘူးအလောင်းလာရှိလို့ပြောလိုက်ပါပဲတအားစိတ်ပူရခြင်း
ပ ပရိဒါ လုပ်နေတဲ့ လူငယ် နှစ်ဦးလည်း ပြီးခဲ့တဲ့ ရက်က ဖမ်းဆီးခံရပြီး စစ်ကြောရေးမှာ စစ်ဆေးပြီး ရက်ပိုင်း အတွင်း နာရီပိုင်း အတွင်း သေဆုံးတဲ့အထိ ဖြစ်ခဲ့တာပါ စစ်ကောင်စီ အုပ်ချုပ်တဲ့ ကာလ အတွင်းမှာ လူငယ်တွေကို ဖောက်ခွဲရေး တန်လျာနဲ့ ဆွတ်ဆွဲပြီး ဖမ်းဆီးနှိပ်စက် ညှဉ်းပန်းမှုတွေ ရှိနေတဲ့ အတွက် မိသားစု အနေနဲ့ စိုးရိမ်ပူပန်မှုတွေ ရှိနေကြပါတယ်ရှင်
ပြည်ရဲ့တင်းလာနေမယ့်ခင်အစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ဗျာအခုတခါတော့ကျန်းမာရေးဆိုင်ရာဆွေးနွေးကွင်းဖြစ်ပါတယ်ဒီပရိရှိကဘာကျန်းမာရေးအဖွဲ့ကြီးနဲ့
FDA ကနေအတည်ပြုဖိတာတဲ့ကိုဗစ်ကာကွယ်ဆေးတွေဟာဘာတွေပါလဲအမျိုးအစားမတူတဲ့အတွက်ကြောင့်မလို့ဘာတွေသတိထားသင့်ပါတယ်လဲဒီအကြောင်းဒီပေါ်နေတဲ့ကိုဗစ်ကာကွယ်ဆေးတွေတဲ့ကနေပြီးတော့ပေါ့နော်WHOအနေနဲ့ပြီးတော့အသိမှတ်ပြုထားတာဆေးဘယ်နှမျိုးလောက်ရှိပါလဲအခုဒီဩဂတ်လကုန်ခံနေလောက်အထိကိုWHOအနေအသိမှတ်ပြုရဲဆိုတာအမှန်ကန်စီ
ဒေနာရဲဟာကခုနှစ်ခုရှိတယ်ပေါ့ခုနှစ်ခုရှိတာကမော်ဒါနာဖိုင်ဇာဂျွန်ဆန်ဂျွန်ဆန်အောက်စ်ဖို့ဒ်ကအက်စထရာဇနီကာရဲ့နောက်ပြီးတော့ကိုဗစ်ရှီးလ်ကလည်းဒါအက်စထရာဇနီကာဟာပဲအိန္ဒိယထုတ်တဲ့ဟာနောက်ပြီးတော့ဆိုင်နိုဖာမ်ကပေကျင်းကထုတ်တာဟိုတရုတ်ပြည်ကထုတ်တာနောက်ပြီးတော့ဆိုင်နိုဗက်ဆိုင်နိုဗက်ကတော့နောက်ဆုံးထုတ်တဲ့ဟာပေါ့နော်နောက်ဆုံးEUL
ရပါတယ်ဟုတ်ပေါ့ဒါခုနကပြတယ်ဟုတ်ဟုတ်ကဲ့ဒီတရုတ်ကထုတ်တဲ့ဥစ္စာWHOအနေပြီးတော့ဒီအသိမှတ်ပြုလိုက်တာဒီအရေးပေါ်အတွက်အသိမှတ်ပြုလိုက်တာမကြသေးဘူးပေါ့နော်ဟုတ်ကဲ့ဟုတ်အစင်းစင်းပေါ့နော်သူကဒီတရုတ်ကြီးကထုတ်တဲ့ဟာကတော့သူကဒီစိုင်နိုဖာမ်ကအရင်ဟိုအီယူအယ်အရင်ရတယ်နောက်ပြီးတော့ဒီဂျွန်ကတည့်ရနေ့မှာကျတော့စိုင်နိုဗက်ကနေပြီးတော့သူအီယူအယ်ရသွားတယ တမျိုးပါရှင်ဟုတ
်အခုဒီမကြသေးခင်ရမှာပေါ့နော်အခုဟို FDA ကနေပြီးတော့ Pfizer ကိုပထမအဦးဆုံးပေါ့နော်အတီးပြုတ်ပေးလိုက်တယ်လို့ပြောပါတယ်ဒီဟိုရင်အရေးပေါ်မဟုတ်ပဲနဲ့တကယ်ဟိုတုံးပြုတ်ခွင့်ပေါ့နော်အပြည့်ဝအပြည့်ပေးလိုက်တယ်လို့ပြောတယ်ဆိုတော့အဲ့ဒီ Pfizer နဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဦး
ဟုတ်ကဲ့ဟုတ်မင်းဟိုဩဂတ်လ23ရက်နေ့မှာဒီ American FDA ကနေပြီးတော့ Pfizer vaccine ကိုသူတို့ပထမဆုံး vaccine အနေနဲ့ full ဟိုအပေါ့အသီးအမှတ်ပြုလိုက်တယ်ပေါ့လုံးဝဟို emergency use အနေနဲ့မဟုတ်တော့ဘဲနဲ့အပြည့်အဝဟိုအသုံးပြုခွင့်အပြည့်အဝ market ထဲကိုအသုံးပြုခွင့်ပေးလိုက်တယ်ဆိုတဲ့အခါကျဘာဒါဘာကိုပြောရလဲဆိုတဲ့အခါကျတော့phase 3 clinical trial ပြီးသွားရင်ဒါအဲ့ဒီပြီးတဲ့နေ့ data ပြည့် data သူတို့ approve ဖြစ် data သူတို့ FDA ကို submit လုပ်ပြီးတော့နှစ်ပတ်လောက်သူတို့အမှကြည့်တဲ့အချိန်မှာအဲသူတို့ okay ဆိုပြီးတော့သူတို့စပြီးတော့နှစ်လအဲ့ကနေအဲ့ရက်ကနေနှစ်လသူတို့စပြီးတော့ဟိုတွတ်တယ်အဲ့တွတ်တဲ့နှစ်လအတွင်းမှာသူတို့အခြေအနေပေါ့နော်လူတွေထိုးတဲ့ဟာတွေကိုသူတို့ကြည့်တယ်ကြည့်ပြီးအဲ့နှစ်လအတော်အတွင်းမှာဟိုတိတ်ပြီးတော့ဟိုဘေးရဆိုးရှိုးအများကြီးဖြစ်တဲ့ဟာတွေနောက်ပြီးတော့လူအသေးပြောက်ရှိတဲ့ဟာတွေမဟုတ်ဘူးနောက်ပြီးတော့သူတို့ရတကယ်ဟိုစေးအာနီသင်ကလည်းသူတို့ပြောတဲ့အတိုင်းဖြစ်တယ်ဆိုလို့ရှိရင်သူတို့ကဒါဆိုရင်ဒါနှစ်လပြည့်သွားပြီဆိုရင်သူတို့ကဒါ EUA ဆိုတဲ့ဟာပြီးတယ် Emergency Use Authorization ဒါက American FDA ကပြီးတာပေါ့နော်အဲ့နှစ်လနေပြီးတော့မှတခါဒီထပ်ပြီးတော့သူတို့ထပ်ပြီးဆက်ပြီးတော့ကြည့်တယ်ချောင်းအပြည့်သွားလို့ရှိရင်သူကဒါကသူတို့အချိန်နေအဲ့ဒီခါကျရင်တခါပြန်ပြီးတော့စရင်ထောက်ောက်တယ်အာသူတို့ဟိုဒီဆေးကို reaction ပေးတဲ့ဟာဘယ်နှယောက်ဘယ်လောက် percent ရှိတယ်နော်တကယ်ဆေးရဲ့ effect ဖြစ်တဲ့ efficacy ပြတဲ့ဟာ efficiency ပြတဲ့ဟာဘယ်လောက် percent နေရှိတယ်တကယ်ကောက်ွယ်ပေးသလားပြီးတော့ဆိုကြဘယ်လောက်ရှိသလဲအဲ့ဒီဟာတွေသူတို့ law ရှိရပေါ့နော် code of federal regulations ဆိုရှိရအဲ့ဒီ FDA ရဲ့သူတို့ law အတိုင်းသူတို့ကနေပြီးတော့သွားတယ်သူကဟို biologics license application ဆိုတဲ့ဟာ BLA process ဆိုတဲ့ဟာရှိရတာ FDA US Food and Drug Administration website မှာသူတို့ BLA process ကသူတို့ဟို law တွေအတိုင်းသူတို့စတတ်မှတ်ထားတဲ့အတိုင်းကိုသူတို့ကဒီဟာ pass ဖြစ်ရပါဆိုတာ6လ data ကိုသူတို့ကတစ်ခါထပ်ပြီးကြည့်6လ data ကိုအခု FDA ကနေပြီးတော့ pass ဖြစ်တယ်ဆိုပြီးတော့သူတို့ကပြောလိုက်တာပေါ့နော်ဒါအခု Pfizer အခု pass ဖြစ်သွားပြီးပြီ Moderna ဆိုလို့ရှင်လည်းဒါနောက်တစ်လအတွင်းမှာ Moderna ဆိုလို့ရှင်လည်းသူတို့ဒါ full application licensing ရလိမ့်မယ်ပေါ့နော်ဒါနောက်တစ်လအတွင်းမှာကျွန်တော်တို့ခံမှန်းလို့ရတယ် Moderna ပြီးသွားတဲ့ခါကျတော့မှ Johnson & Johnson ကနေပြီးထုတ်တယ်စီအဲ့လိုမျိုးပေါ့နော်အဲ့လိုမျိုးသွားလိမ့်မယ်လို့ကျွန်မတင
် WHO က EUL နဲ့ဒီက FDA ပေးတဲ့ EUA နဲ့ပါကွာလဲနည်းနည်းပြောပြပေးပ
ါဟုတ်သူတို့ဟို follow လုပ်ရသူတို့ဟိုလိုက်နာရတဲ့ law သတ်မှတ်ချက်လေးတွေကွာတာပေါ့နော်သတ်မှတ်ချက်လေးတွေကတော်တော်များများအကုန်လုံးကတော့တူတူနှီးပါရှိပေမဲ့သူကဟို WHO ကသူတို့ကနေသူတို့ force သူတို့လေ့လာတဲ့ expert တခုတတ်တော့ဟိုတခုရှိမယ်FDA ကတော့သူတို့ entity တခုပေါ့ဒါပေမဲ့သူတို့ကြည့်ရတဲ့ဟာဒီမှာဆိုလို့ရှိရင် WHO ကနေပြီးထည့်ပြီးကြည့်ရတဲ့ခါကျရင်သူတို့ကတခြားနိုင်ငံတွေပါသူတို့ကထည့်ပြီးစဉ်းစားရတာပေါ့ FDA ဆိုလို့ရှိရင်က American focus ဖြစ်ပေမဲ့ WHO ဆိုတဲ့ခါကျတော့နိုင်ငံတွေအများကြီးကိုသူတို့ပေးနိုင်တဲ့ဟာဒီဘယ်လိုကန့်သတ်ချက်တွေရှိနေလဲဘယ်လိုမျိုးဟို hoops တွေကိုသူတို့ကြော်ရမယ်ဘယ်လိုမျိုးအခက်အခဲတွေကိုသူတို့ကြော်ရမယ်သူတို့ဒါတွေကိုထည့်ပြီးစဉ်းစားရတာပေါ့နော်စဉ်းစားပြီးတဲ့ခါကျမှသူတို့ကနေပြီးတကယ် EUL ပေးတယ်ဒါက emergency use listing သူတို့အဆင်ပြေနိုင်တယ်ဆိုပြီးတော့နောက်ပြီးတော့ဟိုလူအမျိုးမျိုးရှိတဲ့အခါမှာကိုယ်ခံအမျိုးမျိုး respond ပေးတဲ့ဟာတွေကိုသူတို့ကတခါထည့်ကြည့်ရသေးတယ်ပေါ့အဲ့ဒီခါကျတော့ဟိုတခြားဗမာပြည်လိုမျိုးဆိုလို့ရှိရင်ဒါ FDA ကိုသူတို့ကြည်တာလေဒါမှ WHO လည်းသူတို့ဒါကြောင့်မလို့ထည့်ပြီးတော့စဉ်းစားရတယ်ဆိုတော့အဲ့ဒါတွေကြောင့်မလို့ပါဟုတ
်ဟုတ်ကဲ့ဆိုတော့ WHO ကနေပြီးတော့ဒီ EUL ပေါ့နော်အရေးပေါ်သုံးခွင့်ပေးထားတဲ့ဆင်အဲ့ဒီမှာဟိုဆေးအခုဆိုရင်ဒီအောက်ဂုတ်လကုန်လောက်ထိဆိုအခု9မျိုးရှိပြီပေါ့နော်ဆိုတော့မြန်မာနိုင်ငံနဲ့ပေါ့နော်မြန်မာနိုင်ငံကိုရောက်တဲ့ဆေးနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဒီကာဝယ်ဆေးတွေရဲ့အကြောင်
းဟုတ်မြန်မာနိုင်ငံကိုရောက်တဲ့ကာဝယ်ဆေးဆိုရင်တော့ဒါ AstraZeneca ပေါ့နော် AstraZeneca especially တို့ကဒီ India ထုတ်တဲ့ Serum Institute of India နေထုတ်တဲ့ COVID Shield ပေါ့အဲ့ဒီကောင်ကသူက WHO ကနေပြီးတော့ရခဲ့တဲ့ဟာ EUL ရခဲ့တဲ့ဟာက2021 February လလောက်မှာသူတို့ရခဲ့တယ်ဟုတ်ဆိုတော့ဒီ covid shield ကိုသူတို့ကနေပြီးတော့ဟိုဝယ်ခဲ့တယ် covid shield နဲ့သူတို့ထိုးခဲ့တယ်ပေါ့နော်ဗမာပြည်ကိုရောက်တဲ့ဟာတွေအခုနောက်ပြီးတော့ကျွန်မသိရသလောက်ဆိုလို့ရှိရင်သူတို့ရန်ကုန်မှာသူတို့တွင်းနေတာအခုတွင်းနေတဲ့ဟာတွေက Sinopharm ကဟာတွေရှိတယ်ပေါ့နော် Sinopharm ကဟာတွေက Sinopharm ကသူက WHO ကနေပြီးတော့ဟို EUL ရခဲ့တဲ့ဟာတော့မေလမှာရခဲ့တယ်ပေါ့နော်မေလမှာရခဲ့တယ်ဆိုတော့အခါကျသူတို့သူ quality သူတို့ဒီဆေးရဲ့ quality ကိုသူတို့ကြည့်ရမယ် safety တကယ်ဟိုအနေကင်းသလားမကင်းသလားနောက်ပြတ်ခါကျရင် efficacy ဆိုတာဆေးရဲ့အာနိသင်တကယ်သူတို့ပြောသလိုမျိုးတကယ်ရောကာကွယ်ပေးနိုင်သလားထိုးပြီးတော့မကာကွယ်ပေးနိုင်အောင်ဆိုလို့ရှင်ထိုးတာပဲရှိတယ်ဟိုဘာမှဟို effect မရှိဘူးပေါ့နော်ဆိုတဲ့ခါကျနောက်ပြတ် risk management ဆိုတဲ့ဟာလေးရှိတယ် risk management ဆိုတော့သူတို့ဒီကောင်ကထိုးဆေးထိုးပြီးသားတဲ့ခါကျလို့ရှင်နိုင်ဝတ်တနာကြီးဒါမှမဟုတ်တရက်နှစ်ရက်စောင့်ကြည့်တဲ့ခါကျလို့ရှင်အသက်အန္တရာယ်စိုးစိုးရွားရွားဟိုဓာတ်ပြူတဲ့ဟာ reaction ရှိသလားပေါ့နောက်ပြတ်ခါကျလို့ရှင်cold chain requirement ဆိုတဲ့ဟာလည်းရှိရတာသူတို့ဒီ WHO ရဲ့ခုနကပြောတဲ့ EUL ဟိုသူတို့ထည့်ပြီးစဉ်းစားတဲ့ဟာတွေမှာသူတို့ကဒါတွေထည့်ပြီးစဉ်းစားရတာပေါ့
ဟုတ်ဆိုတော့မြန်မာနိုင်ငံကိုအခုကအိန္ဒိယက COVID ရှိနေဟိုဟာပေါ့နော်တရုတ်က Sinopharm ဝင်နေတယ်နောက်ပြီးတော့ဟိုရုရှားကလည်းဟိုသူတို့ဝယ်ထားတယ်ပေါ့နော်ဝယ်ဖို့လုပ်နေဆိုတော့ဒီ Russia ဆေးနဲ့ပတ်သက်ပြီးတော့ဗာများသိပါသေးတယ
် Sputnik ပေါ့နော် Sputnik က clinical trial အနေနဲ့လည်းဟို launch လုပ်လို့ရတဲ့အချိန်မျိုးမဟုတ်ဘူးပေါ့နော်ဆိုတဲ့အခါကျတော့သူကအချိန်နည်းနည်းစောင့်ရမယ်အချိန်နည်းနည်းစောင့်ပြီးတဲ့အခါကျတော့မှဟိုသူ့ရဲ့ result ရလာတဲ့ဟာထိုးတဲ့လူများလာပြီးတဲ့အခါကျတော့မှ result ရလာတဲ့အပေါ်မှာမူတည်ပြီးတော့ကျွန်တော်ကပြောရတာဖြစ်တဲ့အတွက်ကြောင့် WHO ကလည်းသူတို့ဒါကြောင့်မလို့ဒါကိုကြံ့ကြာနေသေးတယ်လို့ကျွန်မထင်ပါတယ်ရှင်ဟုတ်
ဟာနောက်ဟိုထိုင်ဝမ်ကအခုဆေးကိုသူတို့မှအတည်ပြုတယ်နော်ဆိုတော့ဒီထိုင်ဝမ်ဆေးနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ဟုတ်ကျေးဇူးပါရှင်ဒီကသူကထိုင်ဝမ်ဆိုလို့ရှိရင်ဒါကျွန်မလည်းဟိုတွေ့လိုက်တဲ့အချိန်ကျတော့နည်းနည်းတော်တော်လေးဟိုအားတက်သွားတယ်ဘာလို့လဲဆိုတော့ထိုင်ဝမ်ကလည်းသူကဟွာလေထိုင်ဝမ်ဆိုလို့ရှိရင်မြန်မာနိုင်ငံနဲ့လည်းတော်တော်လေးနှီးဆက်တယ်ဆိုတဲ့အခါကျသူတို့ကိုယ်တိုင်သူတို့ကလည်းသူတို့ထုတ်တယ်ဆိုတာ medicine ဆိုတဲ့ vaccine ပေါ့နော် medicine ဆိုအဲ့ဒီ vaccine ကသူကဟို phase 3 clinical trial phase 3ကိုသူတို့ paraguay မှာသွားပြီးတော့စမ်းတယ်ပေါ့အ phase 3 မှာ paraway မှာသွားပြီးတော့ဆမ်းမယ် ပြီးတဲ့ခါကျရင် ဟို Taiwan နေပြီးတော့လည်းသူတို့ဒီ Taiwan အစိုးရနေပြီးတော့လည်းသူတို့ကဒီ medicine ကို အရင်အပတ်မှာတော့သူတို့ emergency use authorization သူတို့ပေးလိုက်ပြီ ဆက်ခါကျရင်သူတို့တိုင်းပြည်မှာသူတို့စသုံးနေပြီပေါ့ ဒါပေမဲ့သူတို့အနေနဲ့ကဒါ WHO ကိုဟို EUL global အတွက်ဆိုရင် clinical trial phase 3 အပြီးကျတော့မှသူတို့ကဒီ data တွေကိုယူပြီးတော့ WHO ကိုပို့ရမယ် ပို့ရမယ်ဆိုတဲ့ခါကျတော့အဲ့ဒီအခြေအနေဘယ်လောက်ဟိုကြမ်းကြာမလဲဆိုတဲ့ဟာကသူတို့ဘယ်လောက် data collection လုပ်တယ်ဆိုတဲ့ဟာတွေပေါ်မှာမူတည်ပြီးတော့ဟိုဖြစ်တာပေါ့နော်ဒါပေမဲ့ဟိုမြန်မာပြည်သူတွေအတွက်ဆိုလို့ရှိရင်လိုက်တာကတခုအားတန်းစရာက Taiwan ကနေပြီးတော့သူတို့ထွက်နေပြီးဆိုတော့ option တခုတော့ရွေးချယ်စရာတခုတွေ့ရတယ်လို့တော့ကျွန်မကတော့အဲ့လိုပဲမြင်ပါတယ်ရှင်ဟုတ်ဟုတ်ဟို
COVID-19 နဲ့ပတ်သက်တဲ့ကာကွယ်ဆေးတွေကအများကြီးထွက်နေတယ်မြန်မာနိုင်ငံမှာလည်းဆေးတွေမျိုးစုံဝင်နေတယ်ပေါ့နော် ဆိုတော့ဆေးထိုးတဲ့ခါမှာဆရာဝန်တွေကပြောတယ်ဟိုဆေးတစ်မျိုးတည်းကိုပဲတက်တက်မှတ်မှတ်ထိုးဖို့ပေါ့နော်ဆိုတော့ဒီဆေးကိုဥပမာဆိုရင်ကိုကဟိုဆေးကနှလုံးထိုးရမယ်ဒီဟိုကိုဗစ်ရှိကနှလုံးထိုးရမယ်ဒါပေမဲ့တစ်လုံးထိုးပြီးတဲ့ခါမှာနောက်တော့ဆိုင်ကိုဖမ်းဖို့ထိုးတယ်အဲ့ဒါမျိုးတွေပေါ့နော်ဒီလိုမျိုးဆေးတွေကိုပေါ့နော်ဟိုကုမ္ပဏီမတူဘဲနဲ့ထုတ်တဲ့ဆေးတွေပေါ
ါကျတော့ကမောင်းမရတာဟာပေါ့ပထမအဦးဆုံးတစ်ခုကသူ့ရဲ့စိတ်နှစ်ခုကအာ platform to the laser ဥပမာဆိုရင် Pfizer နဲ့ Moderna ဆိုရင် तू က mRNA vaccine ဖြစ်တဲ့တောင်သာသူတို့က platform တူတယ်သူ platform တူတယ်ဆိုသူတို့ထုတ်ပုံထုတ်နေခုကအားစနစ်ကိုသူတို့လုံးစော်ပုံလုံးစော်နေတူတယ်ပေါ့ဆို AstraZeneca ဆိုလို့ရှိရင်ဒါသူတို့ကဟို non replicative ဟိုဥစားနဲ့တွားသွားတယ်တမယိုးကြဟိုဥစားနည်းပညာနဲ့ထုတ်တဲ့ဟာဆိုတဲ့အခါကျတော့သူ့ရဲ့ပုံစံတစ်မျိုးဒီနေ့အကုန်လုံးကသူတို့ပြောနေတယ်ကာကွယ်ပေးနိုင်တဲ့အကျိုးအနည်းသင်ဒါလောက်ရှိတယ်95ရာခိုင်နှုန်းရှိတယ်94ရာသမား1ရာခိုင်နှုန်းရှိတယ်100ရာခိုင်နှုန်းမသိဘူးဟိုဥစားယောဂအပြင်းထန်မှဖြစ်ဘူးကာကွယ်ပေးတယ်ဒါတွေအကုန်လုံးကသူတို့ကဟို dose ပြောင်းထူတာပါ course ပြောင်းထူတာတခုမှမဟုတ်ဘူး Johnson & Johnson ဆိုရင်သူကတခုတည်းနဲ့ course ဖြစ်တယ်ဆိုတော့ course ဖြစ်အောင်လို့ထိုးလိုက်တဲ့ဟာပေါ်မှာ motivate ပြီးသူတို့ကဒီ response ကိုသူတို့ကပြောတာအဲ့တော့ကြောင့်မို့လို့တကယ်လို့လုံးနဲ့ထိုးတယ်ဆိုလို့ရှိရင်ကဘာပဲထိုးသူ့ရဲ့အာနိသင်ကိုအပြည့်အဝမရအောင်အပြည့်အဝမရဘဲနဲ့နောက်ဟိုဥစား Sinopharm ကိုထပ်ပြီးတော့နောက်ကနေလိုက်မယ်ဆိုလို့ရှိရင်အဲ့ဒီခါကျလို့ရှင် Sinopharm ရဲ့ဈေးအာနိသင်လည်းအပြည့်အဝမရသလို Pfizer ရဲ့ဈေးဒါမှမဟုတ် AstraZeneca ရဲ့ဈေးအာနိသင်လည်းအပြည့်အဝမရအောင်အဲ့ဒီဒီကြားထဲမှာနှစ်ခုမှာတခါဟိုတချို့ study တွေလုပ်ထားတာရှိရဲဥပမာ Indonesia တို့ Thailand တို့မှာသူတို့ကSinovac Sinopharm နဲ့အရှေ့ကနေပြီးထိုးပြီးတော့ course ပြေသွားပြီးပြင်မယ်ပြီးတော့နောက်ကနေပြီးတော့ Pfizer နဲ့လိုက်တယ်အဲ့လိုမျိုးနောက်ကနေ Pfizer နဲ့ booster လိုမျိုးထိုးတယ်ဒါသူတို့ထိုးထားပြီးပြီဆိုတော့ထိုးထားပြီးလို့သူတို့အနောက်က antibody တက်တယ်ဆိုတော့ပို့ပြီးတော့အနိသင်များတယ်ဆိုတော့ဒီလိုမျိုးလေးလာထားတဲ့ဟာလေးတွေရှိတယ်ဆိုလို့ရှိရင်ကလုံးလို့ရတယ်ဒါပေမဲ့ main thing the most important thing က course ပြအောင်ထိုးရမယ် course ပြအောင်မထိုးဘဲနဲ့ကိုယ့်ရဲ့အထဲထဲမှာဗာရှိတယ်နောက်ပြီးတော့နောက်လာမဲ့လူနောက်လာမဲ့ကာကွယ်ဆေးကိုဘလို reaction ဖြစ်မယ်ဆိုတဲ့ဟာကိုကြိုပြောလို့မရအောင်အဲ့တော့အဓိကတော့ most important thing ကဗာဆေးပဲထိုးထိုး course ပြအောင်ထိုး
VOA American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက voabamischannel ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်စလုံးပေါင်းက twitter.com/ VOAPURMESC ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabemis ဖြစ်ပါတယ်။ VOA American အသံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American အသံကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ58 kHz 9805နဲ့လိုင်းလက်မီတာ190 kHz 1595ကပါကျွန်တော်တို့တိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အပတ်စဉ်ကန္ဓာတွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှအရင်ဦးဆုံးကမ္ဘာမီဒီယာတွေထဲမှာတပတ်အတွင်းဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းအရာတွေကိုတော့မိုင်းအင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ဗျာ
မင်္ဂလာပါရှင်ကမ္ဘာသတင်းတွေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါတယ်ကျွန်မအင်ဂျင်နိုင်ပါရိုဟင်ဂျာတွေအပေါ်ရက်ဆက်တန်းတက်မှုတွေအတွက်တရားမျှတမှုရရှိရေးမြန်မာရှင်ပြိုင်အစိုးရကတိပေးဆိုတဲ့ခေါင်းစဉ်နဲ့ဒီဒီပလိုမက်သတင်းအွန်လိုင်းစာဆောင်မှာSebastian Stringio ရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြမှာပါမြန်မာတိုက်ခန့် NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့မြန်မာနိုင်ငံရဲ့လူနည်းစုရိုဟင်ဂျာတွေအပေါ်ဆိုးရွားစွာကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်တရားမျှတမှုနဲ့တာဝန်ခံမှုရရှိရေးကြိုးပမ်းဆောင်ရွက်သွားမယ်လို့ကတိပေးခဲ့တာပါဖေဖော်ဝါရီလကအာဏာသိမ်းခဲ့တဲ့စစ်အုပ်စုကိုဆန့်ကျင်မှုဖွဲ့စည်းခဲ့တဲ့ NUG အစိုးရကအင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာရိုဟင်ဂျာတွေခံစားခဲ့ရတဲ့ဆိုးရွားလာတဲ့အကြမ်းဖက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေနဲ့အစုလိုက်ပြုံလိုက်အတင်းကျပ်ရွှေပြောင်းခံရမှုတွေအတွက်အလွန်ဝမ်းနည်းကြေကွဲမိကြောင်းဖော်ပြထားပါတယ်။အမှန်တရားနဲ့တရားမျှတမှုအတွက်ကျူးလွန်သူတွေကိုအရေးယူနိုင်ရေးအလွန်အရေးကြီးပြီးဒီလိုလှုပ်ဆောင်တာဟာအနာဂတ်မှာရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုအဟန့်အတားဖြစ်စေလိမ့်မယ်လို့ယုံကြည်ကြောင်းလည်းရေးသားထားတယ်လို့ဆိုပါတယ်။ဒီကြေညာချက်ကိုရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့ရက်ဆက်လာတဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးကြောင့်ရိုဟင်ဂျာတွေတိမ့်တဲ့ချီအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြရတဲ့ဖြစ်ရက်၄နှစ်ပြည့်မတိုင်ခင်တရက်အလိုမှာထုတ်ပြန်ခဲ့တာဖြစ်တယ်လို့ဆိုပါရယ် NUG အစိုးရရဲ့ထုတ်ပြန်ချက်မှာလေ2002ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာကျူးလွန်ခဲ့တဲ့နိုင်ငံတကာရာဇဝတ်မှုတွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးရဲ့တရားစီရင်ပိုင်ခွင့်ကိုလက်ခံဖို့ဆန္ဒရှိကြောင်းဖော်ပြထားပါတယ်။ ICC နဲ့ပတ်သက်ရင်အရင်ကဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရရဲ့ယက်တီချက်ကိုပြောင်းလဲလိုက်တဲ့ NUG ရဲ့သဘောထားယက်တီမှုကို American အပါအဝင်နိုင်ငံတကာလူခွင့်ရေးဖွဲ့စည်းတွေကအပြည့်အဝကြိုးစားထောက်ခံခဲ့ကြပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာတော့ NUG အနေနဲ့အစိုးရတည်းရဲ့အဖြစ်အုပ်ချုပ်နိုင်အောင်တိဆောက်တဲ့အပိုင်းမှာတိုးတက်မှုတွေရှိမနေတဲ့အတွက်လူငယ်အဖွဲ့အစည်းတချို့ကစိတ်ပြတ်မှုတွေရှိနေကြောင်းလည်းစောင်းမမှာကိုကားဖော်ပြထားပါရဲ့ရှင်ဆက်လက်တင်ပြမှာကစစ်လက်နက်တွေသုံးပြီးမြန်မာစစ်တပ်ကပြည်သူတွေအပေါ်ဘလို့အကြမ်းဖက်ခဲ့တယ်လဲဆိုတော့မြန်မာနိုင်ငံကဖိနှိပ်ဖြိုခွဲမှုတွေကိုစမ်းစစ်ထားတဲ့ Washington Post သတင်းစာဆောင်းပါးဖြစ်ပါတယ်ပူကင်းစေပညာကျွမ်းကျင်တဲ့ဗီဒီယိုသတင်းတောက်နှစ်ဦးဗီဒီယိုဂရက်ဖစ်ကျွမ်းကျင်သူသတင်းတောက်တဦးနဲ့အရှိတောင်အာရှဒေသပင်တိုင်းဆောင်းမရှင်တဦးစုစုပေါင်းဆောင်းမရှင်၄ဦးပါဝင်တဲ့ Washington Post စုံစမ်းရေးအဖွဲ့ကရေးသားထားတာဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလ9ရက်နေ့မနက်လင်းအားကြီးအချိန်ပဲခူးမှာဆန္ဒပြသူတွေကိုစစ်တပ်ကရရက်ဆက်ဆက်အပြင်းထန်ဖြိုခွဲဖိနှိပ်ပုံကိုအသေးစိတ်အစာချီရေးထားပါတယ်။ပဲခူးမှာတိတ်ဆုံးသူအရေးအတွက်စီးရင်ပြုစုထားတဲ့အဖွဲ့တစ်ဖွဲ့ရဲ့အဆိုအရအဲ့ဒီနေ့ကစစ်တပ်နဲ့ရဲတပ်ဖွဲ့ဟာလူပေါင်း82ဦးထက်မနည်းတပ်ဖြတ်ခဲ့တယ်လို့ဆိုပါတယ်။ဒါဟာဆရာနာတင်ပြီးတဲ့နောက်ဖြိုခွဲမှုတွေထဲမှာအသေးအပြောက်အများဆုံးနှိမ်နှင်းမှုတစ်ခုဖြစ်ခဲ့ပါတယ်။အဲ့ဒီနေ့ကအဖြစ်ပြက်နဲ့ပတ်သက်လို့မျက်မြင်သက်သေတွေကို Washington Post သတင်းစာကနေအသေးစိတ်မေးမြန်းပြီးဖော်ပြထားတာဖြစ်ပါတယ်။Washington Post စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့စမ်းစစ်ဖော်ထုတ်ချက်အရပဲခူးမှာဆန္ဒပြအရက်သားတွေပေါ်စစ်တပ်ကနှိမ်နင်းခဲ့တဲ့ပုံစံဟာတောင်းချမ်းသူနှိမ်နင်းရေးနည်းပြူဟာအတိုင်းအထူးစစ်တပ်ဖွဲ့တွေနဲ့စစ်သုံးလက်နက်တွေတုံးခဲ့တာကြောင့်လူသေဆုံးမှုမြင့်မားခဲ့တာဖြစ်တယ်လို့ဆိုပါရယ်ပ ဘကုံးမှာဖြစ်ခဲ့တဲ့အစုလိုက်ပြုံလိုက်တက်ဖြတ်ခံရမှုအတွေ့အရက်သားတွေရိုက်ထားတဲ့ဗီဒီယိုပေါင်း 15,000 လောက်ကို Washington Post စုံစမ်းစစ်ဆေးရေးအဖွဲ့ကကြည့်ရှုခဲ့တယ်လို့ February 1ရက်ဆရာနာသိမ်းပြီးကလေးကတည်ဆုံးခဲ့တဲ့လူအရေးအတွက်ကိန်းဂဏန်းအချက်လက်တွေကိုလည်းလေ့လာခဲ့ကြတယ်လို့ဆိုပါတယ်။အင်တာနက်ကရတဲ့အချက်လက်တွေတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုလေ့လာသုံးသပ်တဲ့အခါမှာလူမှုအုံကြွားမှုကိုခြေမုံမှုစစ်တပ်ကနေစနစ်တကျစီမံခဲ့တာကိုပြနေတယ်လို့ဆိုပါတယ်။ဒါအပြင် Washington Post သတင်းစာကြီးအနေနဲ့အထက်တန်းခြေမြန်တပ်မတွေကစစ်သားတွေနဲ့ရဲအယားရှိတွေအပါအဝင်မြန်မာနိုင်ငံအနှံ့ကလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ TikTok ဗီဒီယိုပေါင်း 2,000 နီးပါးကိုလေ့လာဆန်းစစ်ခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီဗီဒီယိုမှတ်တမ်းတွေမှာဆိုရင်အရက်သားတွေအပေါ်အကြမ်းဖက်မှုကိုထောက်ခံအားပေးတာတွေဆန္ဒပြသူတွေတိုက်စုံတာကိုဂုံယူနေပုံတွေကိုကြည်ချင်းအားဖြင့်စစ်သားတွေရဲ့စိတ်သဘောထားကိုမြင်နေရတယ်လို့ဆိုပါတယ်။ဒါတွေအလုံးကိုစုပေါင်းဆန်းစစ်လိုက်မယ်ဆိုရင် ICJ နိုင်ငံတကာတရားရုံးကလူမျိုးတုံးတပ်ဖြတ်မှုဖြစ်စုံစမ်းစစ်ဆေးနေတဲ့2019ခုနှစ်ကရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုတွေအပါအဝင်မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့အရင်အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေအတိုင်းစစ်တပ်ဟာသူ့ရဲ့အပြုအမူနီးပရိယေတွေကိုပုံစံတူကျင့်သုံးခဲ့တယ်ဆိုတာကိုပြသနေပါတယ်။ဒါဟာစနစ်တကျနဲ့ကျူးလွန်နေအကြမ်းဖက်မှုပုံစံဆိုတာအရန်ကိုရှင်းလင်းနေကြောင်းကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှူး Tom Andrews က Washington Post ကိုပြောကြားခဲ့ပါတယ်။အထူးသဖြင့်ပကိုးကိုနှိမ်နှင်းခဲ့တဲ့ဖြစ်ရပ်မှာကြိုတင်ကြံစည်ပြင်ဆင်မှုတွေလုပ်ခဲ့တာကိုသူကထောက်ပြခဲ့ပြီးလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်တယ်လို့ Tom Andrews ကဆိုပါတယ်။ဒါရီနဲ့ပတ်သက်လို့တစုံတရာမှတ်ချက်ပေးဖို့ Washington Post ရဲ့မေးမြန်းချက်ကိုစစ်ကောင်စီပြောခွင့်ရဘက်ကပြန်လည်ဖြေကြားခြင်းမရှိခဲ့ဘူးလို့ဖော်ပြထားပါတယ်။ဆောင်မအပြည့်စုံကိုတော့ Washington Post သတင်းစာ online မှာဖတ်ရှုနိုင်ပါတယ်ဆက်လက်ကြည့်ပြမှာတော့တစ်ဖက်ဖက်ကိုရက်တီဖို့ရွေးချယ်ခြင်းမြန်မာနိုင်ငံကဒေသခံအကူအညီပေးရေးဝန်ထမ်း၅ဦးရဲ့ဂျားနေရေးပေါ်သဘောထားအမြင်ဆိုတဲ့ခေါင်းစဉ်နဲ့ The New Humanitarian online သတင်းစာမျက်နှာမှာ Emily Fishbein ရေးသားထားတဲ့ဆောင်မဖြစ်ပါတယ်မြန်မာနိုင်ငံမှာ February 1ရက်ဆရာနာသိမ်းပြီးနောက်ပိုင်းလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းအတွက်အဓိကအခြေခံမူတွေကတစ်ခုဖြစ်တဲ့ဂျားနေရေးဆိုတဲ့အချက်ကိုအပြင်းထန်စိန်ခေါ်နေတယ်လို့ဆိုပါရယ်အထူးသဖြင့်နိုင်ငံတကာအကူအညီပေးရေးအေဂျင်စီတွေမှာအလုပ်လုပ်နေတဲ့ဒေသခံဝန်ထမ်းတွေအနေနဲ့အဖွဲ့အစည်းမူဝါဒဖြစ်တဲ့ဂျားနေရေးနဲ့အာဏာသိမ်းမှုကိုဆန့်ကျင်လှုပ်ရှားမှုမှာလူမှုတရက်လုံးပါဝင်နေတဲ့အခြေအနေနှစ်ခုကြားချောင်းပိတ်မိနေတာတွေ့ရပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာလူသားတို့အပေါ်ပြစ်မှုကျူးလွန်မှုဆိုတဲ့ဆွဆွဲချက်အသစ်တွေဖြစ်ပေါ်စေခဲ့တဲ့လူပေါင်း1000ကျော်တည်ဆုံခဲ့ရတဲ့ဆရာနာသိမ်းခဲ့တဲ့ဖြစ်ရပ်မှာဒီလိုဂျားနေရေးဆိုတဲ့အချက်အပေါ်ပြည်သူအများစုကထောက်ခံမှုမရှိဘူးလို့ဆိုပါတယ်။စစ်ကောင်စီကိုစန့်ကျင်တဲ့ခိုင်မာတဲ့ရည်တည်ချက်ပေးဖို့နိုင်ငံတကာအေဂျင်စီတွေကိုသူတို့ကတောင်းဆိုနေပြီးအကူအညီတွေကိုဥဆောင်တုံ့ပြန်ဖို့ဒေတာရင်းအဖွဲ့အစည်းတွေကပဲအဓိကထောက်ပံ့ပေးဖို့တောင်းဆိုခဲ့ကြတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်။ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်။ကျမအင်ဂျင်နိုင်ပါ
။မင်းညနိုင်တင်ဆက်သွားတဲ့ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းတွေကိုနားဆင်ရပြီးမှာတော့အခုတခါမအေးတန်နာကျော်အပတ်စဉ်တင်ဆက်ပေးနေကြဖြစ်တဲ့မြန်မာပြည်မှဘေးစာများအကန့်အသတ်ကိုနားဆင်နိုင်ပါပြီ
။ဘေးအနေနဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေတော်ရရှိပါရှင်။ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့ VOA တေးချစ်သောရရှင်တွေကိုမြစ်တာတေးလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်။အခုအရင်ဦးဆုံး Messenger ကနေပြီးတော့စာတို့လေးတစ်ချောင်းနဲ့ရေးလာတဲ့သောရရှင်ရဲ့စာနဲ့စာချင်ပါတယ်ရှင်ဒီတော်ရရှင်ကပိုင်စင်ဖြိုးဆိုတဲ့တော်ရရှင်မှာသူကအချိန်နဲ့တပြေးညီသတင်းမှန်တွေကိုပို့ပေးနေတဲ့ video ကိုအထူးကျေးဇူးတင်ရှိနေလျက်ပါတဲ့ဟုတ်ကဲ့တော်ရရှင်ပိုင်စင်ဖြိုးဖြစ်ပါတယ်ကျမတို့ video ကအခုဆိုရင် radio ထုတ်လွှင့်ချက်တွေကိုလည်းရုပ်မြင်သံကြားနဲ့ပါဖမ်းယူကြည့်ရှုနိုင်အောင် season ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော် Solo raga radio ga ni pyo le thong san tai tanai sa tane ko hne che mane ne nya ne thau lwin pin ni da ko radio ga ni phan yu na sin nai de lo ai radio thau lwin che ko be facebook do naw pyo jamaro aku tin set pin ni de luru mai sui yau tan line no ga so yin naw radio tin set ni bon ko yau tan ne ba phan yu ji shu nai aw lo season pe tha da ba aku de lo ya shi de sa ri ga ro di lo myo thau lwin pin ni da ko tabo cha de so be ye la de taraw shin ni ye sa ri nya ba de no
ကျွန်တော်ကတော့မဆုမြတ်မွန်တို့မမသစင်အောင်တို့ဒေါ်ခင်မျိုးတက်တို့နဲ့ကိုကျော်ကျော်သိန်းတို့ရဲ့အတန်းကိုအရန်သဘောကျပါတယ်ဗျအခြားအစီအစဉ်တင်ဆက်သူတွေကိုလည်းအားပေးနေပါတယ်ခင်ဗျမဆုမြတ်မွန်ကိုရေဒီယိုအစီအစဉ်တွေမှာသတင်းတင်ဆက်ပေးဖို့တောင်းဆိုချင်ပါတယ်အင်တာဗျူးတွေလုပ်ပေးတဲ့အခါမှာလည်းအားပေးနေပါတယ်ခင်ဗျညပိုင်းအစီအစဉ်ကိုရုပ်တံနဲ့တွဲဖက်ပြီးတင်ဆက်ပေးတာကျေးဇူးတင်ပါတယ်ဗျမနေ့ပိုင်းစကတည်းကဘယ်နေ့စလွှင့်မလဲဆိုတာမျှော်နေမိခဲ့တာပါတယောက်နဲ့တယောက်လက်ကလေးတွေပြပြီးသတင်းဖတ်တာအမှားယွင်းနေတာကိုတွေ့ရပါတယ်အဲ့ဒီလိုအချက်ပြပြီးအခြေဆန်းပြီးအောင်လုပ်သတင်းတွေတင်ဆက်တာကကြစ်စရာကောင်းတဲ့အမှုအကျင့်လေးအဖြစ်မြင်မိပြီးအရန်သဘောကျမိပါတယ်မတ်ဆုမွန်ပြုံးပြုံးလေးနဲ့အစီအစဉ်မှုပြုလုပ်တာသဘောကျပါတယ်ကြီးရှုသူကိုအေးချမ်းစေတယ်လို့ခံစားရပါတယ်တနေ့တနေ့ဘယ်သူတွေများအစီအစဉ်တင်ဆက်မလဲဆိုတာစောင့်မျှော်ရတာကအလို့တစ်ခုပါပဲ VOA ဝိုင်းတော်ယူဝိုင်းတော်သားအားလုံးကျမ်းမာရှင်လန်းပြီးဆန္ဒနဲ့ဘဝတထက်တည်းပြည့်စုံနိုင်ကြပါစေ
အေရီတိုင်းကကိုအောင်မျိုးအီးမေးလ်ရေးပို့လိုက်တာဖြစ်ပါတယ်ကိုအောင်မျိုးပြောတာမှန်ပါတယ်နော်ကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bammy@voanews.com ကိုအီးမေးလ်ပို့တယ်ဆိုရင်တရုံလုံးဖတ်လို့ရတာပါဒါကြောင့်မလို့ဒီတစ်ခါဆလာတော့လဲကျမတို့ရဲ့ editor anti လုံးအများခေါ်တော့ anti docking ဆိုဝင်မှာအဲ anti docking ဆိုဝင်ကမတော်တဆကျွန်မအိတ်စာမမြင်ပါဆိုလို့ဆိုပြီးတော့ကျွန်မစီကိုတော့မှဒီ email ကိုထပ်ဆင့်ပြီးတော့ပို့ပေးလာတာဖြစ်ပါတယ်။ဒါကတရုံလုံးအိတ်စာကိုဖတ်လို့ရရဲဆိုတဲ့ဥပမာဖြစ်ပါရဲ့နော်။ဒီလိုကျွန်မတို့ရဲ့ radio ထုတ်လွှင့်ချက်တွေကိုရုပ်မြင့်သံကြားနဲ့ဖန်ယူဖို့စိတ်ဝင်စားတဲ့သူတွေအနေနဲ့ကျွန်မတို့ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကို24နာရီပတ်လုံးဖန်ယူကြည့်ရှုနိုင်တဲ့လူလူမိတ်ဆွေရုပ်တံ line ကနေပြီးတော့ကြည့်ရှုပါလို့ပြောချင်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ radio အစီအစဉ်တွေပြင်ကျမတို့နောက်ဆုံးရသတင်းတွေနောက်ပြီးတော့အခြားဒေတာနဲ့ကမ္ဘာတစ်လောကအချိန်နဲ့အမျှဖြစ်ထွန်းမှုရုပ်မြင်သံကြားသတင်းတွေကိုလူလူမိတ်ဆွေရုပ်သံလိုင်းမှာဖန်ယူကြည့်ရှုနိုင်တာပါ UTL set 70B Asia Bin Joru Channel 101ဒါမှမဟုတ်ရင် Tycon 6 Joru Channel 123တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်ကျမတို့အသေးစိတ်ကိုလည်းကျမတို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာဖော်ပြပေးထားသလိုကျမတို့ VOA မြန်မာပိုင်းရဲ့ Internet စာမျက်နှာပေါ်မှာလည်းတွားပြီးတော့ကြည့်ရှုနိုင်ပါတယ်နော်နောက်ထပ်ဝင်းကြုံဝင်းဆိုတဲ့တော်ရရှင်ကတော့ရေဒီယိုကနေနားဆင်အားပေးနေသူဖြစ်ပါတယ်
။ဖုံးမမိတဲ့အရမနေရလို့ရေဒီယိုကိုနားထောင်ဖြစ်ပါတယ်။ VOE line တစ်ခုတည်းကြောက်ချဖမ်းထားတယ်။နေတိုင်းနနေ့တိုင်းညတိုင်းနားထောင်ဖြစ်တယ်။အရင်က BBC နားထောင်တာများတယ်။1988အလွန်ကပေါ့။အခုတော့ VOE တစ်ခုပဲနားထောင်ပါတယ်။ဂျမားရေးစီးပွားရေးနိုင်ငံရေးနေ့စဉ်ထိတ်တန့်ရောက်တဲ့တွင်အားလုံးအဆင်ပြေပါတယ်။ကိုရနိုင်ရဲ့အားကစားကဏ္ဍရောပေါ့။တရင်ပြောသူတွေကနန်းဟော်မလားနန်းဟောင်လားသူ့ကိုအမှတ်ပြစ်ပေးတယ်စကားပြောမြန်တယ်အမားနေတယ်မြန်ပေမဲ့အမားအရင်မပါတလို့ပဲနောက်ကိုကျော်ကျော်သိန်းစုမွန်အင်ဂျင်နိုင်ကိုဇော်ဝင်းလိုင်းကောင်းကြပါလေအစီအစဉ်ပိတ်ခံပြီးနောက်ဆုံးဆူတောင်းပေးကြတဲ့အစီအစဉ်မှုထဲမှာပြည်သူကိုမျက်နာမူပြည်သူအပူကူးယူလို့အောင်မြင်မှုပန်းတိုင်းလမ်းကိုင်းနိုင်ပါစေအောင်မြင်မှုရပါစေဆူတောင်းပြီးသူတွေကိုလှိုက်လိုက်လဲလဲဂျေဇုတင်ပါတယ်ဆုမွန်ဆူတောင်းလဲပါပါတယ်နော်ဩငါတို့ကဒေါ်ခင်ဆိုးဝင်းခစ်ကလေးကနားထောင်နေတဲ့သူတွေပါကျမ်းမာချမ်းသာကြပါစေ
ဟုတ်ကဲ့အန်တီဒေါ်ခင်ဆိုးဝင်းခစ်တွေကနားဆင်အားပီလာတဲ့သောရရှင်ဖြစ်ပါတယ်အင်တာနက်မရတဲ့နေရာမှာကတော့ရေဒီယိုတွေကဒီသောရရှင်ပြောသလိုပဲဘယ်နေရာကမဆိုဖမ်းယူနားဆင်နိုင်တဲ့အတွက်ကြောင့်မလို့ဒီရေဒီယိုလေးတွေကိုတော့ဘယ်တော့မှပြစ်ပယ်လို့မရပါဘူးနော်အခုလိုမျိုးနှစ်ရှည် VOE ကိုအားပေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ကျမတို့ရဲ့သတင်းတွေကိုသောရရှင်နေကြားခြင်းတဲ့သတင်းရောမကြားခြင်းတဲ့သတင်းရောနေ့စဉ်ဖြစ်ပေါ်နေတဲ့သတင်းတွေကိုကျမတို့ဒီ VOE ကတင်ဆက်ပေးနေရတာဖြစ်လို့ကျမတို့အနေနဲ့ကတော့အားလုံးကိုကျေးမာပါစေမင်္ဂလာရှိပါစေလို့ပဲအဝေးကနေဆုတောင်းပေးနေရပါတယ်။ကျမတို့ရဲ့အခုလိုနှုတ်ခွန်းစကားကြောင့်စိတ်ချမ်းမြေ့ရပါတယ်ဆိုလို့လည်းအထူးဝမ်းသာပါတယ်နော်။
ဆိုရတဲ့တော်ရရှင်ကတော့ VOE ကိုနေ့တိုင်းနားဆင်နေပါတယ်တဲ့ဒီတော်ရရှင်က VOA ခင်ဗျာကျွန်တော်နေ့တိုင်းမနက်6နိုင်ကနေ9နိုင်ည9နိုင်ကနေ10နိုင်သတင်းအမြဲတမ်းနားထောင်ပြစ်ပါတယ်ကျွန်တော်စိတ်ထဲမှာတခုပြောချင်တာက VOA အနေနဲ့နှစ်ဖက်ရှင်ပြပြီးတင်ဆက်ပေးပါဦးဥပမာ PDF နဲ့စကားစာတိုက်ပွဲဖြစ်တယ်စကားစာဘက်ကဘလောက်ကြတယ်လို့ PDF ကပြောတယ်လို့တင်ဆက်နေမဲ့အစားသူတို့ထိန်းချုပ်ထားတဲ့ MRTV နဲ့မြဝတီ၈နိုင်သတင်းမှာပါတဲ့သတင်းတွေနဲ့ရှင်းပြီးတင်ဆက်ပေးကြပါတယ်မစိုးရင်တိုက်အကြောင်းလို့ပေါ့ဗျာနှစ်ခုကိုရှင်းပြီးပြတော့သတင်းသိကျင်နေတဲ့ကျွန်တော်တို့လိုလူတွေအတွက်ပို့ပြီးသတင်းကတိကျပြီးတော့စိတ်ချရတာပေါ့ဗျာ VOA ကိုအင်တာနက်ဖြတ်ထားတော့ကလည်းရေဒီယိုအမြန်ဝယ်ပြီးလွှင့်မဲ့အချိန်လေးတွေကိုစောင့်ပြီးနားထောင်ခဲ့ရတာပါအခုလိုတခြားမီဒီယာတွေက15မိနစ်မိနစ်30လောက်လွှင့်နေတဲ့အချိန်မှာတနအီတိတိသတင်းတွေကိုအများကြီးလွှင့်ပေးနေတဲ့အတွက် VOA ကိုကျေးဇူးအများကြီးတင်မိပါတယ်အမြဲလေးစားလှည့်ပါ
တူရအောင်ဆိုရတော့ရှင်ရေးလာပါတယ်။ဟုတ်ကဲ့ပါအခုလိုနားဆင်အားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။တရင်နဲ့ပတ်သက်လို့အကြံပြုလာတဲ့အတွက်လည်းအထူးကျေးဇူးပါနော်။ဒီတော့ရှင်ကိုတူရအောင်ကတရင်တွေကိုဒီမနေ့6နာရီ9နာရီရော9နာရီနဲ့10နာရီရောအမြင်နားထောင်ဖြစ်ပါတယ်ဆိုလို့အခုအင်တာနက်လည်းပြန်ရနေပြီမလို့Facebook ကနေလည်းပြန်ပြီးနားထောင်လို့ရပြီထင်ပါရဲ့နော်။ဒါကြောင့်မလို့ကျွန်မပြောချင်တာက Facebook ကနေပြီးပြန်ပြီးနားထောင်နေဆိုရင်ကျွန်မတို့ရဲ့မနေ့ပိုင်းရေဒီယိုအစီအစဉ်တွေကိုရုပ်မြင်သံကြားဖြစ်နေပါရုပ်ပါမြင်လို့ရအောင်ထုတ်လွှင့်ပေးနေပါတယ်ရှင်။ဒီအစီအစဉ်တွေကို Facebook ကမဟုတ်ဘဲနဲ့ Satellite ဆလောင်းဂျိုရူကနေပြီးလည်းဖမ်းယူကြည့်ရှုနိုင်ပါတယ်နော်။ကျွန်မတို့အဲ့ဒီအစီအစဉ်တွေနဲ့ပတ်သက်တဲ့ဖမ်းယူလို့ရရှိမယ့်ဒီ Satellite အသေးစိတ်အချက်အလက်နဲ့ပတ်သက်လို့ကျွန်မတို့ဒီမြန်မာပိုင်း website မြင်တာပုံမှာလည်းတင်ထားပါတယ်ရှင်။နောက်ပြီးတော့ကျမတို့ရဲ့ Facebook စာမျက်နှာပုံမှာလည်းတင်ထားပေးပါရနော်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။နောက်ထပ်သောရရှင်တရားကတော့ဆေကျော်သက်ထေက VOA ကိုနားဆင်လာခဲ့သူပါတဲ့
။မင်္ဂလာပါ VOA မြန်မာပိုင်းဝိုင်းတော်သားများခင်ဗျာ။ဒီစာဟာကျွန်တော် VOA ကိုဒုတိယအကြိမ်စာရေးလိုက်တာဖြစ်ပါတယ်။ကျွန်တော် VOA ကိုနားဆင်လာခဲ့တာဆေကျော်သက်ခေကရန်ကုန်မြို့ပေါ်ကိုရောက်လာတဲ့နောက်ပိုင်းအခုချိန်ထိအွန်လိုင်းကနေအမြဲမပြတ်နားထောင်နေပါတယ်။ကျွန်တော်မွေးရမည်ဖြစ်တဲ့မွန်ချောင်းဝကြေးရွာဟာအင်တာနက်ဖုန်းလိုင်းတွေမမီတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမင်းပြားမြို့နယ်နဲ့ချင်းပြည်နယ်တောင်ပိုင်းနဲ့ရခိုင်ရိုးမကိုလုံးတောင်တန်းတွေကြားမှာတည်ရှိပြီးတော့ရဲခေါင်တဲ့ဒေသဖြစ်တဲ့အတွက်အဲ့ဒီဒေသမှာရှိတဲ့ကြေးရွာတွေအနေနဲ့လက်ရှိဖြစ်ပျက်နေတဲ့မြန်မာသတင်း၊ကမ္ဘာသတင်းအစုံလင်ကိုသိရှိနိုင်ဖို့ရေဒီယိုလိုင်းကတဆင့်မနက်တိုင်းညတိုင်း VOA အတန်လွင့်ချိန်ကိုအားကိုးတကြီးစောင့်မျှော်နားဆင်ကြပါရစေ။ဒီအတွက် VOA ကိုကျေးဇူးတင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ပိုင်းတော်သားများအားလုံးကျန်းမာပါစေ။
ရန်ကုန်ကိုရောက်နေတဲ့ဆလိုင်းအောင်မြင့်ထံဆိုတဲ့သောရရှင်ဖြစ်ပါရစေ။သူကတချင်းလေးတစ်ပုဒ်လဲထုတ်လွှင့်ပေးပါဆိုပြီးမြစ်တာတေးလက်ဆောင်လဲတောင်းလာပါရစေ။ဟုတ်ကဲ့အစီအစဉ်ဒီမပြီးဆုံးခင်မှာထုတ်လွှင့်ပေးပါမယ်နော်။သောရရှင်ရဲ့ပေးစာတွေကိုဒီဂျစ်ပတ်ဒီမာရဲရက်ချင်ပါတယ်တေးတောင်းလာတဲ့သောရရှင်ကိုနောက်ပိုင်းမှာမြစ်တာအတေးလက်ဆောင်တချင်းလေးနဲ့ဖြောပြပေးမှာဖြစ်ပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာအတေးလက်ဆောင်ကဏ္ဍမှာဒီတချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ဒီကုနာပထမပိုင်းအစောပိုင်းကရေးသွားတဲ့အခုရန်ကုန်ရောက်နေပြီဆိုတော့သောရရှင်ဆလိုင်းအောင်မြင့်ထံတောင်းဆိုတဲ့တခြင်းလေးထုတ်လွှင့်ပေးခြင်းပါတယ်။ဒီသောရရှင်ကအစိုးရမျိုးကြီးရဲ့ရိုးရှင်းသောဘဝတခြင်းလေးထုတ်လွှင့်ပေးပါတယ်။သူရဲ့မွန်ချောင်းကျေးရွာကကျေးရွာသူကျေးရွာသားတွေအတွက်နောက်ဘက်အစီအစဉ်မှာနားဆင်နိုင်ဖို့ထုတ်လွှင့်ပေးဖို့တောင်းဆိုခြင်းပါတယ်။ဟုတ်ကဲ့ဒီသောရရှင်ဆလိုင်းအောင်မြင့်ထံတောင်းဆိုထားတဲ့ရိုးရှင်းသောဘဝဆိုတဲ့တခြင်းလေးနဲ့သောရရှင်ဒီကိုဒီတစ်ပတ်ဖြောပြပေးခြင်းပါတယ်ရှင်။မျိုးကြီးတည်ဆူထားတဲ့တခြင်းလေးအားလုံးနှစ်ချိုက်ခံစားနိုင်ပါစေနော်။
ตะลีมาเตียวเทเนตะเนกงซงจีซันจีหลอกจาเดงาลิชิเสยามะเนเพียนอาปิชาจินเดอะเนียงจีมะโหเลเบอเจเซลาวตองงาเยละตะกันตวยอะโกตะซวนกะลาวอะลียาวอนวยตะปีเกเด ရွှေဝင်းနဲ့ကိုပင်ရတ်တော့မရှိလက်နေနေမာရတဲ့တလုံးအလိုအဆုံးကဘဝကိုအယူသားဆုံးနေဖို့အနာရီစက်ကမြာကရှာပါလို့လေအကိုဘဝကိုစိတ်ချနေလိုက်ရုပ်စလုံးနဲ့ဘဝကကောင်းဆုံးမို့
ရေဒီယိုသတင်းစုထားတဲ့ရိုးရှင်သောဘဝဆိုတဲ့သတင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့တေးသတင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင် ဗီဒီယိုမြန်မာပိုင်းဖေ့စ်ဘွတ်စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ် တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA အင်တာနက်စာမျက်နှာနဲ့ဖုန်းပေါ်က VOA app မှာသွားပြီးတော့နားထောင်နိုင်ပါရဲ့နော်ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် ကျမအေးသနာကျော်ပါ VOA ကိုလည်းစာရေးကြပါအောင်နော်သွားရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျအခုဒီခါတော့မန်းညိုညိုလွင်တင်ဆက်မဲ့သတင်းတွေကသုဒအစီအစဉ်ကိုနားဆင်နေပါပြီ
Unanimous finds that it does not have jurisdiction to entertain the claims of the Cooperative Republic of Guyana
The International Court of Justice လို့ ခေါ်တဲ့ ICJ နိုင်ငံတကာတရားရုံးဟာကမ္ဘာကုလသမဂ္ဂရဲ့အဓိကကြားတဲ့မန်တိုင်အဖွဲ့အစည်းကြီး6ခုထဲကတရားရေးဆိုင်ရာမန်တိုင်ကြီးတစ်ခုဖြစ်ပါတယ်။ဝေါ်ကုတ်ကမ္ဘာတရားရုံးလို့လည်းခေါ်ကြပါတယ်။ ICJ ကိုကုလသမဂ္ဂရဲ့ဗြိတိန်အရ1956နှစ်ဇူလိုင်လမှာစတင်ဖွဲ့စည်းခဲ့ပြီး1946နှစ်ဧပြီလမှာလုပ်ငန်းတွေကိုစတင်အကောင့်ထဲပေါ်လုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ ICJ ဟာနိုင်ငံတကာဆိုင်ရာဥပဒေထုံးတွင်တဲ့အမည်နိုင်ငံတွေကတင်သွင်းလာတဲ့တရားရေးဆိုင်ရာဖြည့်ဆင်းရမယ့်အမှုတွေကိုကြားနာဆုံးဖြတ်ပေးရတာဖြစ်ပါတယ် ICJ မှာတရားသူကြီးအဖွဲ့ဝင်15ဦးထားရှိပါတယ်ဒီတရားသူကြီး15ဦးကိုကုလသမဂ္ဂအထွေထွေညီလာခံနဲ့လုံခြုံရေးကောင်စီတို့ကရွေးချယ်ပေးတာဖြစ်ပြီးတရားသူကြီးတဦးချင်းစီရဲ့ ICJ မှာတာဝန်ယူရမယ့်တက်တန်းက9နှစ်ဖြစ်ပါတယ်တက်တန်း9နှစ်ပြည့်ပြီးတဲ့အချိန်မှာလည်းပြန်လည်အရွေးချယ်ခံခွင့်ရှိပါတယ် တရားသူကြီးအဖွဲ့ဝင်တွေဟာမိမိနိုင်ငံတွင်းမှာတရားရေးဆိုင်ရာအစ်မြင့်ဝန်ထမ်းတွေဖြစ်ရမှာဖြစ်ပြီးတော့နိုင်ငံကလည်းထောက်ခံမှုပေးထားသူဖြစ်ရပါတယ်။ဒါအပြင်နိုင်ငံတကာတရားရေးဆိုင်ရာဥပဒေတွေကိုသိရှိကြွမ်းကျင်နားလည်သူတွေလည်းဖြစ်ရမှာပါ။ဒီလိုရွေးချယ်တဲ့နေရာမှာနိုင်ငံတစ်ခုတည်းကနှစ်ဦးကိုတော့ရွေးချယ်လို့မရပါဘူး။အခုလောလောဆယ်ရွေးချယ်ခံထားရတဲ့တရားသူကြီးတွေကတော့အမေရိ India, Jamaica, Lebanon, Japan နဲ့ Germany နိုင်ငံတွေကဖြစ်ပါတယ်။ဒီတရားသူကြီးအဖွဲ့ဝင်15ဦးတည်းကနေဥက္ကဋ္ဌတဦးနဲ့ဒုတိယဥက္ကဋ္ဌတဦးကိုရွေးချယ်ပါတယ်။ ဩဂထနဲ့ဒုတိယဩဂထကိုရွေးချယ်တဲ့နေရာမှာတော့နိုင်ငံနဲ့လူမျိုးကိုအခြေမခံပဲတရားသူကြီးအဖွဲ့ဝင်တွေတဲကနေလျှို့ဝှက်မဲစနစ်နဲ့သုံးနှစ်တချိန်ရွေးချယ်တာဖြစ်ပါတယ်။အခုလက်ရှိဩဂထကတော့ Joanne E. Donahue ဖြစ်ပြီး American ပြည်ထောင်စုကဖြစ်ပါတယ်။ဒုတိယဩဂထကတော့ Russia နိုင်ငံက Kirill Jivojin ဖြစ်ပါတယ်။ ICJ နိုင်ငံတကာတရားရုံးရဲ့တရားဝင်အသုံးပြုတဲ့ဘာသာစကားတွေကတော့အင်္ဂလိပ်ဘာသာနဲ့ပြင်းထန်ဘာသာစကားတွေဖြစ်ကြပါတယ်။တရားရုံးတည်ရှိတဲ့နေရာကတော့ Netherlands နိုင်ငံ The Hague မြို့မှာရှိတဲ့ Peace Palace လို့ခေါ်တဲ့ငြိမ်းချမ်းရေးအဆောက်အဦကြီးမှာဖြစ်ပါတယ်။ ICJ ဟာ The Hague မြို့မှာပဲရှိပြီး2002ခုနှစ်ကထူထောင်ခဲ့တဲ့ ICC International Criminal Court လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်မှုဆိုင်ရာတရားရုံးနဲ့တော့မတူပါဘူး။ICJ မှာ1948ခုနှစ်မေလမှာစတင်တင်သွင်းကြားနာခဲ့တဲ့ Britain, မြောက်ပိုင်း Ireland နဲ့ Albania နိုင်ငံတို့အကြားဖြစ်ပွားခဲ့တဲ့ Corfu Channel လို့ခေါ်တဲ့ပထမဆုံးအမှုကစပြီး2019နိုဝင်ဘာလအထိတင်သွင်းလာတဲ့အမှုပေါင်း188မှုရှိခဲ့ပါတယ်။အခုလောလောဆယ်မှာတော့မြမအရေးနဲ့ပတ်သက်လို့ Gambia နိုင်ငံကတင်သွင်းလာတဲ့အမှုအပါအဝင်နိုင်ငံတကာကအမှုပေါင်း12မှုကိုကြားနာစစ်ဆေးနေကြတာလည်းဖြစ်ပါလိမ့်ရှင်
။မညညွလွင်တင်ဆက်တဲ့သတင်းတွေကသုတအစီအစဉ်မှာတော့ဒီနိုင်ငံတကာတရားရုံး ICJ နဲ့ပတ်သက်တဲ့အကြောင်းတွေကိုပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုချင်တဲ့မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့ရဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ည9:30အထိ VOA အစီအစဉ်တွေကိုထုတ်လွှင့်တဲ့အခါပတ်စဉ်ကဏ္ဍတွေအဖြစ်စီးပွားရေးကဏ္ဍ၊ blogger တွေပြောသမျှအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အာဖဂန်နစ္စတန်နိုင်ငံဟာမစ်ဂါဇာနိုင်ငံတကာလက်ရှိအတွက်ချင်းချောက်မှုဖြစ်နေတဲ့အာဖဂန်ခြေဆိုင် IS အစ်စ်သွေးကြွအဖွဲ့မော်တော်ယာဉ်တစ်စီးကိုအမေရိကန်စစ်တပ်ကအဝေးထင်း drone နဲ့တိုက်ခိုက်ဖယ်ရှားလိုက်တယ်လို့အမေရိကန်တပ်ဖွဲ့ပြောခွင့်ရဗိုလ်ကြီး Bill Aubin ကပြောပါတယ်။ဒီလေရင်ကနေဒီမော်တော်ယာဉ်ကနေကြီးမားတဲ့နောက်ထပ်ပောက်ကွဲမှုကိုဆက်ပြီးတွေ့ရတဲ့အတွက်ဒီရင်ပေါ်မှာဖောက်ခွဲပစ္စည်းအတော်များများရှိတာကိုပြနေတယ်လို့လည်းပြောပါတယ်။ကျယ်စပရင်းနဲ့ကပူးလေစိအသေးခံဘုံခွက်တိုက်ခိုက်မှုကိုသူတို့လုပ်ခဲ့တာလို့ဒီဖွဲ့ကအကြေညာခဲ့တာပါ။အာဖဂန်နစ္စတန်ကပူးလေစိမှာပြီးခဲ့တဲ့ကျယ်စပရင်းနဲ့အသေးခံဘုံခွက်တိုက်ခိုက်မှုတွင်တည်ဆုံးခဲ့ရတဲ့American City 73ဦးရဲ့မိသားစုဝင်တွေကိုသမ္မတ Joe Biden နဲ့သမ္မတကတော် Jill Biden တို့တွေ့ဆုံပြီးကြာဆုံးသွားတဲ့စစ်သည်တွေကိုဂုဏ်ပြုခဲ့ပါတယ်။ American ကြာဆုံးစစ်သည်73ဦးဟာအသက်20ကနေ32နှစ်ကြားလူငယ်လူရွယ်တွေဖြစ်ပြီးသူတို့ထဲက5ဦးကအသက်20အရွယ်ပဲရှိပါသေးတယ်။သူတို့ရဲ့ကျွမ်းကျင်တဲ့ရုပ်လောင်းတွေကိုဒလဝဲပြည်နယ် Dover လေတဲ့အခြေစိုက်စခန်းကိုပြန်တည်ဆောင်လာပါပြီ။နိုင်ငံရေးချမ်းမှာတိုက်ခိုက်ရေးတာဝန်ထမ်းဆောင်ရင်ကြာဆုံးခဲ့ရသူတွေရဲ့ရုပ်လောင်းတွေကိုထမုဇန်အတိုင်းစစ်အခမ်းအနားနဲ့ဂုံပြုတည်ယူလို့ရှိပါတယ်။ Hurricane Idaho အနေကြီးတဲ့ပြင်းအားအဆင့်လေး Hurricane ဖြစ်နေပင်လယ်ကွေ့ကန်ယူရန်ပြည်နယ် Louisiana ကိုတနင်္လာနေ့မှာဝင်ရောက်လာပါပြီ။ဒါဟာပြည်နယ်ရင်းမှာအပျက်စီးများခဲ့ရတဲ့ Katrina Hurricane ဝင်ရောက်ခဲ့တဲ့16နှစ်မြောက်နှစ်ပတ်လည်နေ့လည်းဖြစ်ပါတယ်။သမ္မတ Joe Biden ကတနင်္လာနေ့မှာပဲဒီ Hurricane အတွက် Louisiana နဲ့ Mississippi ပြည်နယ်တွေကိုအရေးပေါ်အခြေအနေကြေညာကြောင်း Washington DC ကဘိုးအစိုးရအရေးပေါ်စီမံခန့်ခွဲရေးဌာနဖီမာဌာနချုပ်မှလက်မှတ်ရေးထိုးပြီးအမိန့်ထုတ်ပြန်လိုက်ပါတယ်။ Hurricane Idaho လေတိုက်နှုန်းတနအီကိုမိုင်း150ဝန်းကျင်နဲ့ဝင်ရောက်လာတာလို့ NHC အမျိုးသား Hurricane Center ကနေသတင်းထုတ်ပြန်ထားပါတယ်။အင်္ဂလန်မှာတနင်္ဂနွေနေ့ကကစားခဲ့တဲ့ Premier League ဘောလုံးပွဲတွေမှာတော့ Manchester United နဲ့ Tottenham Hotspur တို့အနိုင်ရသွားပါတယ်။ Wolves နဲ့ Manchester United ပွဲမှာတော့မန်ယူက Ancient Wolves အသင်းကိုတကောကူးမရှိနဲ့နိုင်ခဲ့တာပ
ါကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ Man Engineering ဖြစ်ပါတယ်ဗျာအတံပိုင်းဆိုင်ရာနဲ့ရုပ်တံပိုင်းဆိုင်ရာ Engineer တွေကတော့ Jimmy Cook နဲ့ Kelvin Fowler တို့ဖြစ်ကြပါတယ် VO ရဲ့မနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လှိုင်းလိုက်မီတာ190အပြင်ကျွန်တော်တို့ VO ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုဗစ်ကပ်ဘေးကနေလွန်ငင်းသက်သာခွင့်ရပြီးအခြားသောဘေးအန္တရာယ်အတွေ့အကြုံကနေကင်းဝေးလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာThis program